Welcome to the Voice of America in Burmese.
Washington Review American Tangani. 2020 October 16 ရက် တနင်္လာ နေ့ မနက်ခင်း season တွေ ကို မြန်မာ စံတော်ချိန် မနက် 6:00 ကနေ 9:00 အထိ line meter 2440 line meter 190 တို့ ကနေ ထုတ်လွှင့် ပေး နေ ပါပြီ. ကျွန်မ ခင်မျိုးသက် ပါ. ဒီ မနက်ခင်း သတင်း တွေ ကို ကိုညံဝင်း အောင် နဲ့ အတူ ပြောပြ ပေး ပါမယ်. American သမရရွေးကောက်ပွဲမတိုင်ခင်သမရလောင်းနှုတ်ရဲ့နောက်ဆုံးအကြိမ်စကားစစ်ထိုးပွဲကိုကျေသပရင်းနေ့ကျင်းပတဲ့အခါမှာ Republican Party ကသမရ Donald Trump ဟာ Democratic Party ကဒုသမရဟောင်း Joe Biden ကိုပထမဆုံးအကြိမ်စကားစစ်ထိုးပွဲတုန်းကလိုဂျားဖြတ်ဝင်ပြောတာတွေတိတ်လုပ်ဖို့မရှိကြောင်း Trump မဲဆွဲအဖွဲ့အကြံပေး Jason Miller ကအရေးအမြတ်ပြောကြားခဲ့ပါတယ်။တချို့ကိစ္စရပ်တွေနဲ့ပတ်သက်ပြီး Joe Biden ဘက်ကရှင်းပြနိုင်အောင်သမရ Trump ကအချိန်ပေးမယ်လို့သူထင်ကြောင်းပြောကြားခဲ့တာပါ။September 29ရက်ကျင်းပတဲ့ပထမအကြိမ်စကားဆက်ထိုးပွဲမှာ Trump ရော Biden ပါတယောက်ရဲ့ပြောကြားချက်ကိုနောက်ကျောက်ကထပ်တလဲလဲကြားဖြတ်ပြောဆိုခဲ့ကြပါမယ် Trump ကပိုများနေတာဖြစ်ပြီးဒီပွဲဟာအဆိုးဆုံးစကားဆက်ထိုးပွဲတစ်ခုဖြစ်ကြောင်းဝေဖန်ကြပါတယ်ဒီပွဲမှာအခမ်းအနားမှုလုပ်ခဲ့တဲ့ Fox သတင်းဌာနက Chris Wallace ကတော့မိနစ်90ကြာစကားဆက်ထိုးပွဲမှာသမ္မတ Trump ဟာ Biden တမမဟုတ်သူ့ကိုကြားဖြတ်ပြောဆင်မှုပေါင်း145ကြိမ်လုပ်ခဲ့တယ်လို့ပြောပါတယ်လာမယ့်စကားဆက်ထိုးပွဲမှာသမ္မတ Trump က Biden ကိုသူ့သားကိစ္စ New York Post သတင်းစာမှာဖော်ပြထားတာနဲ့ပတ်သက်ပြီးရှင်းပြစေချင်နေတယ်လို့ Miller ကပြောပါတယ်။သမ္မတ Barack Obama လက်ထက်ဒုသမ္မတဖြစ်တဲ့ Biden တာဝန်ထမ်းဆောင်နေခြင်းက Ukraine နဲ့ပတ်သက်တဲ့ American နိုင်ငံခြားရေးမူဝါဒဆုံးဖြတ်ချက်ကိုကင်တွဲနေတယ်။သူ့ရဲ့အဆက်အသွယ်တွေကလည်းတဆင့်သားဖြစ်သူ Hunter Biden ဟာ Ukraine နဲ့သဘောတူညီချက်တွေကလည်းအကျိုးမြတ်တွေရခဲ့တယ်လို့သတင်းမှာဖော်ပြထားတာဖြစ်ပါတယ်။ပြည်ရတဲ့သတင်းပတ်ထဲပြင်းထန်ကြောင်းဆရာတူရရဆက်ဆက်အသက်ဖြတ်ခံခဲ့ရတဲ့နောက်ပိုင်းအစ္စလာမ်အစွန်းရောက်တွေအရေးပြင်းပြင်းထန်ထန်ကင်တွယ်ဖို့အတွက်ပြင်းထန်အစိုးရကဆွေးနွေးနေချိန်မှာပဲပြင်းထန်နိုင်ငံတစ်လွှာမှာလွတ်လပ်စွာပြောဆိုမှုနဲ့ခွဲခြားဆက်ဆံမှုတွေကိုဆန့်ကျင်တဲ့လူမှုဆန္ဒပြပွဲတွေပြုလုပ်နေကြပါတယ်။အလဲတန်းကြောင့်မှတမိုင်းဘာသာတင်ကြားတဲ့ဆရာဆမ်ယောပတ်တီတောက်တန်လေးကခေါင်းဖြတ်တတ်ခံခဲ့ရတာအတွက်ပါရီမြို့တော်မှာတောင်းနေချီတဲ့လူမှုစုဝေးခဲ့ကြသလိုမြို့ကြီးတော်များများမှလည်းဆန္ဒပြမှုတွေလုပ်ခဲ့ကြပါတယ်။ပါရီမြို့ဆင်ခြေပုံးရပ်ကွက်တစ်ခုမှာအသက်ခံခဲ့ရတဲ့အကြောင်းဆရာအတွက်တနင်္ဂနွေလုံးတိုင်းတာနဲ့ပြုလုပ်တဲ့အောက်မေဘွယ်ခုံပြုအခမ်းအနားကိုတော့ဗိုလ်တော်ဖူးနေမှာကျင်းပမှာဖြစ်ပါတယ်။ပြင်သစ်ဝန်ကြီးချုပ်ကတော့လက်လက်စွာထုတ်ဖော်ပြောဆိုမှုဟာပြင်သစ်နိုင်ငံရဲ့အခြေခံစံတန်မှုဖြစ်ကြောင်းနဲ့လူမှုဆန္ဒပြပွဲဟောပြောသူတွေအနေနဲ့အမုန်းတရားကိုအမုန်းစကားနဲ့မတုံ့ပြန်ကြဖို့လည်းတတိပေးခဲ့ပါတယ်။အချိန်နှဲမှာပဲပြင်သစ်ကျောင်းဆရာအသက်ခံမှုမှာပါဝင်ပတ်သက်တယ်လို့တန်လျက်ရှိတဲ့7ယောက်မြောက်တူကိုတနင်္ဂနွေနေ့မှာဖမ်းဆီးခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ Britain EU ဥရောပသမ္မဂကနေခွဲထွက်မဲ့ Brexit ကာလနောက်ပိုင်းကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ရဖို့ဆွေးနွေးမှုတွေရှင်းမတိုးနောက်မဆုတ်ဖြစ်နေပေမဲ့ဒီသဘောတူညီချက်ရဖို့လိုလားနေဆဲဖြစ်ကြောင်း Britain အစိုးရကတနင်္ဂနွေနေ့မှာပြောပါတယ်။ခွဲထွက်ဖို့သတ်မှတ်ချက်ကလပိုင်းလောက်ပဲလိုတော့တဲ့အတွက်ပြီးခဲ့တဲ့သတင်းပတ် EU ညီလာခံမှာအပိတ်ညှိနှိုင်းမှုတွေလုပ်ဖို့ဖြစ်ပေမဲ့အဆင်မပြေတဲ့အတွက်နှစ်ပေါင်း90ကြာ EU ဖွဲ့ဝင်ဖြစ်တဲ့လက်တွဲခဲ့တဲ့ Britain ကခွဲထွက်ဖို့အသင့်ဖြစ်နေတယ်လို့ဘာသဘောတူညီချက်မှမယူဘဲခွဲထွက်ဖို့ပြင်တော့မှာဖြစ်ကြောင်းဝန်ကြီးချုပ် Boris Johnson ကပြောကြားခဲ့တာပါ။ဒါပေမဲ့အစိုးရအဖွဲ့ရုံးဝန်ကြီး Michael Gove ကတော့သဘောတူညီချက်ရမယ်လို့သူမျှော်လင့်ထားဆဲဖြစ်ကြောင်းနဲ့တကယ်လို့ EU ဘက်ကသူတို့ရဲ့အနေအထားပြောင်းလဲလာမယ်ဆိုရင် Britain ဘက်ကဆွေးနွေးဖို့တကားဖွင့်ထားဆဲပဲလို့ပြောကြားခဲ့ပါတယ်။Britain နဲ့ EU တို့ဟာနှစ်ဖက်ကုန်သွယ်ရေးဆိုင်ရာမျှတမှုရှိစေဖို့အတွက်စီးမျဉ်းစည်းကမ်းဘယ်လောက်ထိတည်မှတ်မယ်ဒီတည်မှတ်ချက်ကိုဘယ်လိုစောင့်ကြည့်ထိန်းချုပ်မယ်ဆိုတာနဲ့ British ရေးပိုင်နဲ့ထဲ EU ငါးဖန်တင်မောတွေလာရောက်ခွင့်ဘယ်အတိုင်းတာထိခွင့်ပြုမယ်ဆိုတာတွေနဲ့ပတ်သက်ပြီးသဘောထားကွဲလွဲနေကြတာဖြစ်ပါတယ်။နာဂိုနိုကာရာဘတ်ဒေသအရင်းနဲ့ပတ်သက်ပြီးအာမေးနီးယားနဲ့အဇာဘိုင်ဂျန်တို့ကြားလူသားချင်းစာနာမှုဆိုင်ရာအဖြစ်ရပ်ဆဲဖို့နောက်တချီသဘောတူညီမှုရခဲ့ပြီးတဲ့နောက်နိုင်ပိုင်းတက်မှာပဲတိုက်ခိုက်မှုတွေပြန်ပြီးဖြစ်ခဲ့တာအတွက်နှစ်ဖက်အပြန်အလှန်အပြစ်တင်နေကြပါတယ်။အပြစ်ခံရက်ဆက်ပြီးနိုင်ပိုင်းတွင်းမှာပဲအဇာဘိုင်ဂျန်ကလက်နက်ကြီးတွေနဲ့ရော့ကက်တွေနဲ့ပါပစ်ခတ်ခဲ့ပြီးသဘောတူညီချက်ကိုချိုးဖောက်တယ်လို့အာမေးနီးယားကာကွယ်ရေးဝန်ကြီးဌာနက Twitter ကရေးတယ်လို့အဇာဘိုင်ဂျန်ကာကွယ်ရေးဝန်ကြီးဌာနကလည်းအာမေးနီးယားတွေကလက်နက်ကြီးတွေမော်တာတွေနဲ့ပစ်ခတ်တာကိုအလားတူတုံ့ပြန်ခဲ့တာဖြစ်ကြောင်းနောက်ပိုင်းမှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ကုလသမဂ္ဂအတွင်းမှူးချုပ် Antonio Guterres ကတော့နာဂိုနိုကာရာဘက်ပဋိပက္ခအတွင်းလူနေထူတတ်တဲ့ဒေသတွေမှာတိုက်ခိုက်မှုအလုံးကိုရှုံချပစ်တင်ကြောင်းနဲ့တိုက်ခိုက်မှုတွေမလုပ်ဖို့ပြောကြားခဲ့ပါတယ
်။
ြန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12133ညဒိုင်းနိုမီတာ40 kHz 9133ညဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာတင်းလာနေမနေ့ကင်ဗီယိုရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်ကျမ၏ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရတနင်္ဂနွေနေ့တရက်ထဲမြန်မာနိုင်ငံမှာကိုဗစ်ကူးစက်အတည်ပြုလူနာ1150ရှိပြီးသေဆုံးသူက42ဦးရှိပါတယ်။ဒါဟာအောက်တိုဘာ17ရက်နေ့ကကိုဗစ်ကြောင့်သေဆုံးသူ48ဦးအမြင့်ဆုံးရှိခဲ့ပြီးနောက်ပိုင်းပြီးခဲ့တဲ့5ရက်အတွင်းသေဆုံးမှုပြန်မြင့်တက်လာတာပါ။အောက်တိုဘာ14ရက်နေ့တုန်းကမြန်မာနိုင်ငံမှာကိုဗစ်ကြောင့်သေဆုံးသူ39ဦး၊အောက်တိုဘာ15မှာ33ဦး၊အောက်တိုဘာ16မှာ34ဦးနဲ့အော်တိုဝါ၁၇မှာတည်ဆုံးသူ39ဦးရှိခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံတွင်းဒေသအသီးသီးကအော်တိုဝါ၁၇တရက်ထဲမှာကိုဗစ်ကူးစက်မှုအခြေအနေအသေးစိတ်စီရင်အရရန်ကုန်တိုင်းကအများဆုံးဖြစ်ပြီးအဲဒီနောက်မှာပဲခူးတိုင်းမွန်ပြည်နယ်မန္တလေးတိုင်းနဲ့ရခိုင်ပြည်နယ်တွေဖြစ်ပါတယ်အရင်ကရန်ကုန်တိုင်းပြီးရင်ရခိုင်ပြည်နယ်ကဒုတိယအများဆုံးဖြစ်ခဲ့ရကအခုဆိုရင်ရခိုင်ပြည်နယ်တွင်ကူးစက်မှုကြာဆင်းလာတဲ့သဘောဖြစ်ပါတယ်တိုင်းနိုင်ငံနဲ့နေထိုင်တဲ့မြန်မာလူမျိုးနှစ်ဦးစီမှာကိုဗစ်ရောဂါပိုးဆန်းသက်တွေ့ရှိရပြီးဒါဟာတလကျော်ကာလအတွင်းပထမဦးဆုံးပြည်တွင်းကူးစက်မှုဖြစ်တယ်လို့ထိုင်းကျန်းမာရေးဝန်ကြီးဌာနကစနေနေ့မှာပြောပါတယ
်။ตอนนี้ที่เรายืนยันชัดๆก็จะมี2คนนะครับ
။လင်မယားနှစ်ဦးစီမှာကိုဗစ်ပိုးကူးစက်ထားတာကိုကျွန်တော်တို့လောလောဆယ်အတည်ပြုနိုင်ပါတယ်။အစောပိုင်းစစ်ဆေးမှုတွေကသူတို့ရဲ့သမီးမျိုးနှစ်ယောက်စီမှာရောဂါဆန်းသက်တွေ့ရှိထားပေမဲ့တေချာအောင်နောက်တစ်ကြိမ်ပြန်စစ်ဖို့လိုပါတယ်။သူတို့မိသားစု5ယောက်စလုံးအခုဆေးရုံမှာရှိပါတယ်လို့ထိုင်းကျန်းမာရေးဝန်ကြီးဌာနကူးစက်ရောဂါထိန်းချုပ်ရေးဌာနဒါရိုက်တာ OPS ကပြောသွားတာပါရောဂါကူးစက်ထားတယ်ဆိုတဲ့လင်မယားနှစ်ဦးဟာမဲဆောက်မြို့မှာနေထိုင်သူတွေဖြစ်ပါတယ်သူတို့ကိုအောက်တိုဘာ13ရက်နေ့ကစစ်ဆေးခဲ့တာပါဒီနှစ်ဦးမတိုင်ခင်ထိုင်းနိုင်ငံတွင်ပြည်တွင်းကလူအချင်းချင်းကူးစက်မှုကိုပြီးခဲ့တဲ့စက်တင်ဘာအစောပိုင်းတုန်းကနောက်ဆုံးတွေ့ရှိခဲ့တာဖြစ်ပါတယ်ဒီမြန်မာလင်မယားနှစ်ဦးနဲ့ထိတွေ့ခဲ့သူ10ဦးကိုလည်း quarantine center ကိုပို့ထားပါတယ်မြန်မာလင်မယားနှစ်ဦးကိုတော့အသွာလာကန့်သက်ထားပါတယ်ခင်ဗျာအရှိတောင်အာရှဒေသတွင်တရုတ်ရဲ့ရဲတင်းမှုကြီးထွားလာခြင်းမှာဂျပန်ဝန်ကြီးချုပ်တေယော်ရှိဟီတဲဆူဂါကနိုင်ငံခေါင်းဆောင်တူအနေနဲ့ပထမဆုံးပြပခီးစဉ်ဖြစ်တနင်္ဂနွေနေ့ကဗီယက်နမ်နိုင်ငံကိုရောက်ရှိသွားပါတယ်လက်ရှိအာဆီယံဥက္ကဋ္ဌဖြစ်တဲ့ဗီယက်နမ်ကို၂ရက်ကြာသွားရောက်တဲ့ခီးစဉ်အတွင်းဗီယက်နမ်ဝန်ကြီးချုပ်ဗီယက်နမ်ကွန်မြူနစ်ပါတီအထွေထွေအတွင်းရင်းမှုတွေနဲ့တွေ့ဆုံမှာဖြစ်တယ်လို့လွှတ်တော်ဥက္ကဋ္ဌနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်တောင်တရုတ်ပင်လယ်ပြင်ရေပိုင်နဲ့အငင်းပွားတဲ့ကိစ္စမှာတရုတ်နဲ့ထိတ်တိုက်ဖြစ်နေတဲ့အာဆီယံနိုင်ငံတချို့ဟာကြီးမားတဲ့စီးပွားရေးလက်တွဲပေါ်တရုတ်နဲ့ခက်ခွက်ခွာဖြစ်လာနေပြီးတရုတ်အမေရိကန်ထိတ်တိုက်တင်းမာမှုကြားမှာလည်းပိတ်မိလာတာကြောင့်အကြတဲဖြစ်နေခြင်းမှာဂျပန်ဝန်ကြီးချုပ်ရဲ့အခုခီးစဉ်ထွက်ပေါ်လာတာပါဝန်ကြီးချုပ်ဆူဂါကတော့အမေရိကန်ဘက်ကပြောနေတဲ့တရုတ်ဆန့်ကျင်ရေးပြောဆိုပုံမျိုးရှောင်ကျဉ်မဲ့သဘောရှိပါတယ်ဂျပန်ဟာတရုတ်နဲ့စီးပွားရေးအရထဲထဲဝင်ဝင်လုပ်နေရတာကတပိုင်းအရှိတရုတ်ပင်လယ်ပြင်မှာဂျပန်နဲ့တရုတ်ကြားကျွန်းစုကိစ္စအငင်းပွားနေတာကတပိုင်းကြောင့်ဒီလိုအချက်တွေပေါ်မှာဂျပန်ကချင်းဝင်ညာညှိရမှာဖြစ်ပါတယ်ဒီကနေ့တင်းနှင်းလာမှာတော့ဂျပန်ဝန်ကြီးချုပ်ဟာဗီယက်နမ်ကနေအင်ဒိုနီးရှားနိုင်ငံကိုထွက်ခွာมาဖြစ်ပါတယ်ခင်ဗျာဗီယက်နမ်နိုင်ငံမှာနှစ်ပေါင်းများစွာအတွင်းဒီနှစ်ဟာရေလွှမ်းမှုအဆိုးဆုံးဖြစ်ပြီးအလဲပိုင်းဒေသမှာတနင်္ဂနွေနေ့ကကြီးမားတဲ့မြေပြိုကျမှုကြောင့်ဗီယက်နမ်စစ်သား12ဦးသေဆုံးသွားသလိုနောက်ထပ်ပြောင်းဆုံးသူ12ဦးကိုလည်းအသေးအံရှာဖွေနေရပါတယ်မိုးတင်းထန်မှုကြောင့် country ခရိုင်မှာရှိတဲ့စစ်တမ်းလျားပေါ်ကိုကြောက်တောင်ပြိုကျခဲ့ပြီးအဲဒီမှာရှိတဲ့စစ်သားအနည်းဆုံး22ဦးရွှွညွန်အောင်မှာပိတ်မိသေးဆုံးခဲ့ရတယ်လို့ယုံကြည်ရကြောင်းအစိုးရသတင်းကဆိုပါတယ်။အဲဒီတည်းက12ဦးရဲ့ရုပ်အလောင်းကိုပြန်ရှာတွေ့ခဲ့ပေမဲ့နောက်ထပ်ကြံနေသေးတဲ့သူတွေကိုဆက်လက်ရှာဖွေနေဆဲဖြစ်ပါတယ်ခင်ဗျာ။ဒီနေ့လာနေမနက်ခင် VO ရဲ့သတင်းတွေကိုဒေါက်ကင်မျိုးသက်နဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်အခုချိန်အားစာပြီးဆက်သွယ်မေးမြန်းချက်နဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါခင်ဗျာ
ရွေးကောက်ပွဲကျင်းပဖို့ညှိလာခြင်းအဓိကပြိုင်ဘက်အင်အားကြီးပါတီကြီးနှစ်ခုဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီတို့အစိုးရရုံးဆက်ရာနေပြည်တော်တဝိုက်အင်အားပြအစည်းအုံးပွဲတွေအသီးသီးလုပ်နေကြပါတယ်ပါတီကြီးနှစ်ခုရဲ့ထောက်ခံသူတွေကြားမျှော်လင့်ချက်တွေကိုတော့ AFP သတင်းဆောင်မတွေအခြေခံပြီးပြောပြပေးပါမယ်ရှင်။ကျွန်မသင်္ကီထိုက်ပါ။ COVID-19 ကပ်ဘေးကြောင့်နိုဝင်ဘာ8ရက်ကျင်းပမဲ့ရွေးကောက်ပွဲအတွက်နိုင်ငံတော်မဲဆွေစည်းရုံးပွဲတွေခြေခြေပြန့်ပြန့်မလုပ်နိုင်ပေမဲ့လည်းနိုင်ငံတော်မှာတော့စုဝေးအင်အားပြပွဲတွေလုပ်နေကြပါတယ်။အစိုးရရုံးဆိုင်ရာနေပြည်တော်တဝိုင်းမှာတော့အောက်တိုဘာလ10ရက်နေ့ကလက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီထောက်ခံသူတွေရှင်တန်းတွေနဲ့စည်းရုံးလှုပ်ရှားခဲ့ပါတယ်။အသက်60အရွယ် NLD ပါတီထောက်ခံသူဦးဝင်းနိုင်က
ကိုယ်ကလာပြနေတယ်ဒီလျာရောဂါရှိပြီမညာလာရောဂါအောင်မကြောက်ဖက်နဲ့ဟိုအမေပါအမေနိုင်ရတော့ဘူးပဲဘောနော်နိုင်နိုင်ရတယ်ပဲအဓိကစိတ်ထဲမှာသားရတာပဲအဲဒီတိုင်းမှလို့စိတ်မရှိပါဘ
ူး NLD ထောက်ခံသူနောက်တစ်ဦးဖြစ်တဲ့အသက်40အရွယ်ကိုပြည့်ဖြိုးအောင်ကတော့
ဒီပါတီကိုလည်းကျွန်တော်ရှစ်တယ် NLD ဆိုရင်ကျွန်တော်အမြဲတမ်းလေးစားပြီးသားကျွန်တော်ငယ်ကလေးကကျွန်တော်မိဘတွေကလည်းငကူကလေးကဒီစိတ်ပဲမွေးပြီးခဲ့တာဆိုတော့ကျွန်တော်အဖေအားစအဲ့ဒီတော့ကျွန်တော်လည်းဒီစိတ်နဲ့ပဲဒီ NLD အမေစုဗိုလ်ချုပ်ကလွှဲရင်ကျွန်တော်ဘယ်သူ့ကိုမှအယုံကြည်မရှိဘူးဗ
ျနေပြည်တော်စီယုံရင်ရင်တန်းမှာလိုက်ပါလာတဲ့ဥမောင်လွင်ကလည
်းကျွန်တော်တို့ရဲ့ဒီအောင်နိုင်ရတဲ့အကြောင်းဆိုတော့ကိုဗစ်ကအရေးကြီးတဲ့ကျွန်တော်ရဲ့ဒီလူတွေရဲ့ဟိုဘာလို့ကျွန်တော်တို့ရဲ့ဘယ်လိုပြောရမလို့ဆိုတော့ဟိုအနာရှိစနေလက်အောက်ကိုရောက်သွားမှကြောက်လို့ပူပြည့်တဲ့ကျွန်တော်ကပူပြီးအရေးကြီးတယ်ဆိုတော့ဒီဥဒ္ဒါကြီးကျွန်တော်တတိတလုံးပူပြီးခဲ့ရဟာကျွန်တော်တို့ဒီမှာမြင်မြင်ပါလေခင
်ဗျ NLD ပါတီရဲ့အဓိကအတိုက်ခံဖြစ်တဲ့ပြည်တော်စုကြန့်ခတ်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP ထောက်ခံသူတွေလည်းအောက်တိုဘာလ18ရက်နေ့ကနေပြည်တော်တဝက်ရင်တန်းနဲ့လှည့်လည်ပြီးစီယုံရေးဆင်းချပါတယ် USDP ပါတီထောက်ခံသူဒေါခင်မြတ်ကတော့ပါတီဥက္ကဋ္ဌဦးတန်းထေးအနိုင်ရမယ်လို့အခိုက်အမာယုံကြည်ထားသူပ
ါဒါကနိုင်မှာဘာလို့လို့ဆိုအမေကြီးကအတိရုံးနေယူရတယ်မှနေကားလည်းဟုတ်ပဲအများဆုံးလူလည်းအများဆုံးမယူရတယ်လည်းအများဆုံးပဲမဲတဲ့တော့ကြည့်လိုက
် USDP ပါတီထောက်ခံသူကိုမင်းမင်းကလည်းစီယုံရင်မှာလူလူထောက်ခံမှုကထင်မှတ်မထားလောက်အောင်ရခဲ့ပါတယ်တဲ
့အရင်အားတတ်တယ်အရင်လည်းပြောတယ်ကကျွန်တော်မထင်မှတ်ထားတဲ့ပုံစံကြီးကိုကျွန်တော်တွေ့ရတယ်ကျောင်းကျက်သိမ်းအောင်ထားတယ်မတိုင်းပြောကျွန်တော်တို့လူငယ်တကယ်ကိုကျက်သိမ်းထားတယ်ကျွန်တော်အဲ့လိုဒီဟိုမျောလင်းတော့မထားဘူးကဒါပေမဲ့ဖြစ်သွားတယ်ဟုတ်ကဲ့ကျွန်တော်အဲ့အလေးကိုတော့ကျွန်တော်တရားရဲ့ငနှုတ်ကျွန်တော်မျောလင်းပါတယ
် COVID-19 ကပ်ဘေးကာလကြောင့်နိုင်ငံတော်ကူးတန်းသွားလာရေးအခက်အခဲအပြင်ဗိုင်းရပ်စ်ကပ်ဘေးထိချုပ်နိုင်ရေးအတွက်လူမှုဟောပြောပွဲတွေမလုပ်နိုင်သလိုစီယုံရေးလည်းမဆင်းနိုင်ကြပါဘူးတစ်ချိန်တည်းမှာပဲလက်နက်ကန်ပဋိပက္ခတွေရှိနေတဲ့ရခိုင်ပြည်နယ်တဲမှာမူလကရွေးကောက်ပွဲကျင်းပဖို့ပြင်ဆင်ထားခဲ့တဲ့မြို့နယ်၉ခုနဲ့တခြားမြို့နယ်၄ခုတွင်မဲဆန္ဒနယ်တချို့မှာရွေးကောက်ပွဲမကျင်းပနိုင်တော့ဘူးလို့ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားပါတယ်ရှင်။ကျမအသိငေးထိုက်ပါ
။စင်တော်ဝင်းမင်ပါ။ကိုဗစ်ပိုးတွေ့သူတွေအနေနဲ့ရန်ကုန်ကစောင့်ကြည့်ကုသရေးစင်တာတွေတွားရဖို့စိုးရိမ်မှုတချို့ရှိနေတာအတွက်တောင်တကုန်ရှိအောင်မြင့်မို့စင်တာကဒုတိယတာဝန်ခံကိုမေးရမှာဒေါက်တာကျော်မျိုးလိုင်ကသိဆုံးမှုရှော့ချနေအောင်အားလုံးစီစဉ်ထားတာမျိုးမစိုးရင်ကြဖို့နဲ့အခြေအနေပြန်ကောင်းလာဖို့ကိုအခုလိုဆက်ရှင်းပြပါမယ်
။ဥချိန်မှာတော့ဟိုကျွန်တော်တို့လုပ်ငန်းရဲ့စဖွင့်ကစားလာတဲ့ဆိုင်တော့လေပေါ်စီနာနေလာပါတယ်ပေါ့။စဖွင့်ကစားတော့2000ကျော်အထိရောက်ပြီးတော့ဒီတော့1000လောက်ပဲလက်ခံရတော့ပါတယ်။ကတောင်တော့ကြံနေနေရာရှိရပါဘောနော
်ဟုတ်ကဲ့အဲ့တော့လူနာတွေစီစဉ်ရေးရတော့နေရာလက်တွေပိုများလာတာပေါ့နော်အရင်တည်းစားလို့ရှိရင
်ဟုတ်တယ်တပ်ဖွဲ့နဲ့စင်တာတွေလည်းများလာတဲ့ခါကျတော့လေနေရာတော့ဟိုနေရာတွေကိုစုပြီးမပို့ရတော့ဘယ်နဲ့ခွဲပို့လာနိုင်တဲ့နေသားလည်းရှိသွားတော့ပေါ့အဲနောက်စင်တာတွေနေခုနဲ့ဆိုရင်တော့နေရာနဲ့လေးရောက်တော့ပြောင်းဆင်းသွားတာပေါ့နော်ညာလောက်ညာရှင်းနိုင်လောက်ကြည့်လို့ညာ30လောက်ပြန်ဝင်လာတာပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဒီကုသမှုအပိုင်းရောပို့ပြီးတော့ပြပြပေါ်ပါကောင်းကောင်းမွန်မွန်ပေးနိုင်တဲ့အနေထားရှိလားဒီသိစိတ်မှုကလည်းတစုံတရာရှိနေသေးတာပေါ့နော်
ကျွန်တော်တို့စန္ဒာတွေကတော့ရောဂါလက္ခဏာမပြဘဲနဲ့ပေါ်စတဲ့ဖြစ်နေတဲ့လူသားတွေလက္ခဏာတာပဲဖြစ်တယ်နောက်ပြီးတော့အဲ့ထက်မှမှဟိုသူတွေအောင်ပြင်ကြလာပြီးတော့လည်းဆိုးတဲ့လူတွေကြတော့လေသူတို့ထိနေတဲ့လောက်ထိပြီးတော့ဒီကပိုကောင်းမွန်တဲ့ကုသမှုလိုအပ်မယ်ဆိုရင်တော့လေပေါင်ကြီးတို့ဝေပါကြီးတို့တောင်းကလာတို့အဲ့လိုမျိုးICU ရှိတဲ့နေရာတွေကိုချိတ်ဆက်ပြီးတော့ refer လုပ်ပေးရပါ
ဘူး။ဟုတ်ကဲ့ဆရာ။အဲ့တော့ဘယ်လောက်လောက်အခုချိန်ထိပို့ခဲ့ပြီးတော့ဘယ်လောက်လောက်ပြန်ကောင်းလာတော့တွေ့ရလဲ
။ပို့ငယ်ဟာရက်30ကျော်ပြီဆိုတော့ပို့ခဲ့တာ30လေးတော့ရှိပါပြီ။ကျွန်တော်ပြန်ဒီပို့တဲ့နေရာတော့သိုးသွားသွားတော့မကြောက်ပါဘူး။ ခေါင်းပြီးတော့ပြင်ဆင်သွားတယ်သူလည်းလိုအပ်လို့သက်ဆိုင်အစည်းအဝေးမှာဆက်ပြီးတော့ကုသမှုပေးနေတယ်လို့ပဲကြားပါတယ်
ဟုတ်ကဲ့အဲ့တော့သိဆုံးမှုတွေတစုံတရာပေါ့နော်ရှိတော့လည်းပဲအခုလို့စောစောစည်စည်ရောက်လာနေလို့ရှိရင်တော့အချိန်မီခုနကလိုအပ်တဲ့ ICU ဒီအထူးကျက်မှတ်ဆောင်ရှိတဲ့နေရာတွေကိုပို့လို့ရတဲ့အတွက်အသက်အန္တရာယ်အများကြီးလျော့သွားတယ်အသက်ကယ်နိုင်တယ်လို့ပြောလို့ရတော့ပါဆရာနော
်မှန်ပါပါဆရာ
ဒီနေရာမှာတခြားရောပြည်သူတွေကိုဗာပြောခြင်းနေလဲ
ပြည်သူတွေကတော့ဆရာဟိုကျွန်တော်တို့ဒီကိုဗစ်ပေါ်တဲ့စာတွေ့ရတဲ့ဟိုမက်လာတဲ့တော်တော်ကြမ်းမိုင်းလာတဲ့ဝန်ကဏ္ဍနေထုတ်ပြန်လာတဲ့လိုက်နာတဲ့ပဲချက်တဲ့လေးတွေရှင်တွေမဆက်ပါလက်ကုန်ကြကနာစီပါတကားစီစက္ကန့်စီစီပါဘလို့ပဲဒီမှာပါနေပေါ့ပြီးတော့ကျွန်တော်တို့တော့အနည်းဆုံးသုံးပြီးဖြစ်နိုင်6ပြီလောက်ဒီ20အဲ့ဒီလေးကိုတနေတော့လိုက်နာပြီးတော့အခုဒီဝတ်လို့ထုတ်ပြန်လာတဲ့ဒုနယ်လိုက်ဘုံစီနဲ့ပြည်ချမ်းအမိတ်လေးရှိသေးတယ်အဲ့ပေါ်မှာလည်းလိုက်နာမယ်ဆိုရင်တော့လောကပူပူဆက်နိုင်တဲ့အနေအထားနဲ့ရုံနေနိုင်တယ်။နောက်တကယ်လို့နောက်ဆုံးကိုပူပူကံလို့ positive ဖြစ်ခဲ့ရင်တော့မှဒီလိုမျိုးလောကလက္ခဏာကိုပြောင်းနေတဲ့ positive ဖြစ်တဲ့လူနာတွေဆိုပြီးထားတဲ့စင်တာကြီးတွေမှာအမှဟိုဟာစိတ်တဲ့ဝောင်းဖြစ်ပဲနဲ့တာရောက်ပြီးတော့ဟိုပို့ဆောင်ပေးလို့ရှိရင်လည်းဒီသမတ်ရဲ့အတွင်းသင်ပြောင်းနေခိုင်းပြီးတော့ကျန်မှာနဲ့ပြန်သွားနိုင်ပါတယ်လို
့ဟုတ်ကဲ့အထူးကတော့ယောဂလက္ခဏာမပြတော့လည်းပဲစတော်စီဒီကုလဆရာတို့အောင်မြင်မှုကနေပြီးတော့အချိန်မီလိုအပ်တဲ့နေရာတွေကိုပို့ပေးနိုင်အောင်စောင့်ကြည့်နေအောင
်ဟုတ်ပါတယ်ဆရာဟုတ်ပါတယ
်အသက်မဆုံးရှုံးအောင်ပေါ့ဆရာနော
်ကျွန်တော်ကတော့ဒီရက်မှာကုသပေးရဆိုတော့ကြီးရက်စီအေးမှုဖြစ်တဲ့အနေအထားကိုကုသပေးရပေါ့ဟိုဖိပါရှိမယ်တောင်းဆိုးမယ်အတန်တင်းရင်ကြမယ်ဟိုတက်ကြမယ်ပေါ့နော်အောက်ဆီဂျင်ကြတယ်ဒါပေမဲ့အားကြီးမကြဘူးအဲ့မှာကျွန်တော်ကတော့ oxygen cylinder oxygen concentrator တွေနဲ့ပြန်ထည့်ပေးရမယ်ပေါ့နော်ဒါက comorbidity ပေါ့ဟိုဈေးလိုဈေးလိုရှိရင်လည်းအတိုင်းအတာတမားတော့တရားဥဆောင်ပြီးတော့ဘာမှလည်းကြောင်အောင်သူ့ကလုံးဝပါတဲ့အခွင့်အာဏာနေပြီးတော့မှဒေါ်လေးကုသမှုတွေကိုပေးတာပေါ့အဲ့ဒါကဘာလို့လဲ oxygen ဈေးဝလိုအပ်တယ်တခြားဒီတက်ပို့ပြီးတော့ပြည့်စုံတဲ့ကုသမှုလိုအပ်တဲ့အားမျိုးချာမှကျွန်တော်ကတွေ့ပို့တာဖြစ်တဲ့အတွက်ကြောင့်ဟိုအကြောင်းအရာကဘောဇစ်ဖြစ်သွားတဲ့ဒီလူတွေအနေနဲ့လည်းဟိုဘာမှသူ့ကြောင့်ရမရှိပဲလေကျွန်တော်တို့အမျိုးမျိုးစတဲ့ဟိုဥတာဘုဆောင်ကြောက်ကြည့်တာဆိုလို့ရှိရင်နေရောက်နေတဲ့ကန်တန်းခုမှာအခုတိုင်းနဲ့ဟာတော့ဒီကျတဲ့ PB ကပ်ပေါ့နော် pressure တိုင်းလို့ရတယ်နောက်ဂလူကိုမီတာပါထည့်ပေးရတယ်ဒါဆိုအပြင်ဟာ50 60ပဲလေဒီတော့နိုင်ငံသားတွေဟာအခုစင်မှာတော့ဟိုပေးတော့နေစီကြော်တော့ရှိနေကြတာများတော့လေအဲ့ဒါဒီတော့သူတိုင်းပြီးတော့ပုံမှန်နဲ့မတူထွက်ကြရတယ်ဆိုလို့ရှိရင်ပြန်နေပြီးတော့ပုံမှန်သူကသူပုံမှန်တောက်နေကြပြီးပါလာတယ်ဘယ်လိုဘယ်လိုတောက်ပါပေါ့နော်ဘာလဲလို့ဆိုရှင်နေကြတော့ကလေးဆေးကိုဟောလန်ဒီယာနဲ့ပို့ပြရတယ်အားလုံး7ရက်နေရတာကိုစင်ပြောင်းဆွေတဲမအေးပြင်စားလူမျိုးရေးမှာသာဟိုနှစ်သိမ့်ချွေးနေပြီးတာပေါ့နော်စိတ်ပြည်စည်မှုတွေတော့ပြရတဲ့အခါကျတော့တို့ဒီနေ့နှစ်သိမ့်မှုချိုးရရှိသွားတာပေါ့
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာကျွန်တော်ဝင်မှာ
ဒီ American Tan ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
PC တနင်္ဂနွေလောက်ပြည့်ခတ်ရစေတဘောတူချင်းလက်မှတ်ရေးထိုးခဲ့တာအခုဆိုရင်9နှစ်ရှိသွားပါပြီဒီ9နှစ်တာဖြတ်သန်းမှုအတွင်းအောင်မြင်မှုတွေဘယ်လောက်များရခဲ့သလဲရှေ့နာကမှာရောဘာတွေမျှော်လင့်နိုင်မလဲစိန်ခေါ်မှုတွေရောဘာတွေရှိနေသလဲဆိုတာတွေကိုတိုင်းသားရေးရကျွမ်းကျင်သူဦးမမောင်ဆိုးကိုဆက်သွယ်မင်းမြဲတင်ဆက်ထားပါတယ်ကျွန်တော်အောင်လင်းဦးပါဦးမောင်ဆိုးမင်္ဂလာပါခင်ဗျာ
မင်္ဂလာပါ
โอเค NC တနင်္ဂနွေလောက်ပြည့်ခတ်ရစေသဘောတူညီချက်အခုဆိုရင်ငါးနှစ်တက်တန်းရှိသွားပါပြီ2015ခုနှစ်တုန်းကပထမဆုံးသဘောတူညီချက်ရတဲ့အချိန်မှာတန်းရန်တန်းလည်းနဲ့ကန်အဖွဲ့10ဖွဲ့ရှိရတာအခုဆိုရင်နောက်ထပ်2ဖွဲ့တိုးပြီး10ဖွဲ့ရှိနေပါပြီဆိုတော့သဘောတူညီချက်ရတဲ့အချိန်ကစလို့ဒီငါးနှစ်တာကာလအတွင်းအဓိကအောင်မြင်မှုအနေနဲ့ပြောပါဆိုရင်ဘာတွေများရှိမလဲဦးမောင်ဆို
အဓိကတော့ပြဿနာကြီးအများကြီးရှိတယ်ကြာပြဿနာကြီးအများကြီးရှိရပါပထမတစ်ချက်ပြောမယ်ဆိုရှင်တော့နာ NCA ပေါ့ NCA ထိုးပြီးရဆိုရဲအဲထဲမှာကကျွန်တော်ကသဘောတူချက်မရ တော့ NC ထိုးပြီးတဲ့မှာပထမတစ်ချက်ပြောမယ်ဆိုလို့ရှိရင်တော့တဏှာချထားရင်းနဲ့ပတ်သက်ပြီးတော့အဲ့ဒါသဘောတူတယ်များကြောင့်ဥပမာဆို RCSS အဲ10အင်းအတစုံတရာရှိတယ်လက်မှတ်ထိုးထားတဲ့ software က RCSS ကိုယူရင်းနဲ့ပတ်သက်ပြီးတော့တဏှာချထားရင်းမှာသဘောတူတယ်ချင်းဟာသဘောတူချင်းရှိတော့ကိုယူဆိုဖာဘောအင်ဂျာကိုယူတမန်ငါးရင်းမှာတပွဲဖြစ်တယ်RCSS ဆိုလဲအဲ့လိုပဲ RCSS ဖိတ်ထုတ်တက်ပွဲလို့ရှာရင်မှာတက်ပွဲတွေဖြစ်တယ် RCSS နဲ့ဆိုတော့တက်ပွဲအများဆုံးပေါ့အများတော့300လောက်ဖြစ်မှာတဲ့စီလက်မှတ်ထိုးမှာဒါကလည်းပဲကျွန်တော်ဘယ်လက်ဆွဲရင်းလက်မှတ်လောက်ထိုးပြီးစီလက်မှတ်ထိုးပြီးရဲ့နောက်ပိုင်းမှာဒီတက်နေရာချထားရင်းနဲ့သဘောတူညီချက်မှာနားလည်ပေါ့ဒါကြီးကွဲပြားပါတယ်ကွဲပြားတဲ့အချိန်မှာဒီပြဿနာကိုကျွန်တော်တို့ကမဖြေရှင်းနိုင်တဲ့အခါမှာ2018နှစ်ကုန်သလိုဖြစ်ရင်ကျေယူဒီလေးပဲ NC သဘောတူချက်ပါဒီ DC လို့ GMC လို့နဲ့ပြောခရယာနာလဲဆိုတော့ဖြစ်လာတယ်အဲ့ဒီ RCSS ကလည်း GM ပြတ်တယ်ရနာလဲဆိုတာဖြစ်လာဒါကြောင့်မလို့ SC လုပ်ငန်းစဉ်ဒီ2018နှစ်ကနေ2019နှစ်လုံးပြဆိုင်သွားတယ်လို့ပြောလို့ရတယ် NC လက်မှတ်ထိုးထားတဲ့အပိတ်နဲ့ပတ်သက်လို့ပြောရရင်ဒီခိုင်မာတော့တိုက်ပွဲက2020ထဲမှာလည်းပြင်းထန်ဖြစ်တယ်2019မှာလည်းပြင်းထန်ဖြစ်တယ်လုံးဝဖြစ်ရှင်းလို့မရတဲ့ပြဿနာဖြစ်တယ်အဲ့တော့ဒါရခိုင်ပြဿနာကလည်းစီးကြပြဿနာတရားနဲ့ပုံပဲနဲ့ကျောင်းပိုင်းဖွဲ့လုံးရဲ့ပြဿနာဖြစ်နေတာကျွန်တော်တွေ့ရတယ်ကျောင်းပိုင်းဖွဲ့ကလည်းကျွန်တော်စတုတ္တချင်းကြီးလာကဖိတဲ့အချိန်မှာလည်းဒီမဖိတဲ့အတွက်ကြောင့်မတက်တာတွေ့ရတယ်ဒါကြောင့်မလို့ပြဿနာကတော့ဖြစ်ရှင်းစရာတွေတော့ဒါသေးတယ်ပြောပါ
โอเคအခု NC သဘောတူညီချက်9နှစ်ပြည့်မှာပဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တက်မတော်ကောက်ဝဲဦးစီးချုပ်ဘူချုံမူကြီးမင်းအောင်လည်းစတဲ့အထူးကခေါင်းဆောင်တွေလည်းမင်းငွန်းတွေပြောတာတွေ့ပါတယ်အစိုးရနဲ့ဒီတက်မတော်ထိပ်တန်းခေါင်းဆောင်တွေရဲ့မင်းငွန်းထဲမှာလည်း NC 9နှစ်တာကာလအတွင်းကြုံရတဲ့အခက်အခဲတွေစိန်ခေါ်မှုတွေကိုအတိမတ်ပြုလက်ခံပြောသွားတယ်တွေ့ပါတယ်ဥပမာ NC သဘောတူညီချက်ထဲမှာအရေးကြီးတဲ့ဒီအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲဆိုတာကိုအဖြစ်လောက်ပဲထည့်ထားတာမျိုးတွေကတော်တော်မကောင်းမှုဆိုတဲ့သဘောမျိုးဒေါ်ဆန်းစုကြည်မင်းကုန်းကမှထည့်ပြောပါတယ်ဆိုတော့ဒီလိုကိစ္စတွေရော NC လမ်းကြောင်းမှာဘလောက်ထိဟန်တာဖြစ်ခဲ့လို့များယူဆလဲဥမောဆို
စဉ်းစားမှုကိုယ်လည်းမရှိနေတယ်ကျွန်တော်အမြင်ကပြောရရင်ဆိုရင်တက်မလို့ဒီကတက်မလို့ဘက်ကတော့လက်ရှိဆွေးနွေးပွဲမှာဘုံငင်းရဲ့ဆွေးနွေးပွဲတွေမှာလက်နဲ့တိုင်းသောလက်နဲ့ကြိုင်တက်ဖွဲ့ရဲ့ပြဿနာကိုဖြစ်ရှင်းကိုစောင်းပေးနေတယ်စောင်းပေးပြီးစဉ်းစားတယ်လို့ထင်ပါတယ်အဲ့မဲ့တိုင်းသားလက်နဲ့ကြိုင်ဒီဘက်ကပြောမယ်ဆိုလို့ချစ်လို့ရှိရင်ဟောတိုင်းသားလက်နဲ့ကြိုင်တွေဟာသူတို့ရဲ့အမျိုးသားတန်းတူရေးပြဿနာကိုသူဆောင်ပေးပြီးစဉ်းစားတယ်ထင်ပါတယ်အဲ့ဒီဆွေးနွေးမှုကအဲ့စဉ်းစားမှုအခြေခံတော့မတူပါဘူးဒါပြင်နိုင်ငံရေးဆွေးနွေးမှုတွေမှာမပြည့်လည်တာကတော့တိုင်းသားလက်နဲ့ကြိုင်တွေပို့ကဘာလို့အခြေခံစဉ်းစားလဲဆိုတော့ယနေ့ပြည်တော်စုစည်းကျွန်တော်1948ခုနှစ်ပြည်တော်သဘောတူညီချက်အခြေခံပုံကပေါ်လာတဲ့ပြည်အောင်စုဖြစ်တယ်ဆိုတဲ့အခြေခံပုံကနေသူ့ရဲ့အဲနိုင်ငံရေးသဘောထားကိုဆွေးနွေးပါတယ်ကျွန်တော်အစိုးရနဲ့တက်မတော်ဘက်ကတော့ကျွန်တော်ဒီ48ဆွဲသဘောတူညီချက်ကိုအတိမတ်ပြုဖို့ဝင်လေးပါတယ်သူတို့ဘာကြောင့်လဲဆိုတော့48သဘောတူညီချက်မှာဖွဲ့ဖွဲ့လူကဖွဲ့ထုတ်ပြန်လို့ဆန်နေတွေဖွဲ့ထုတ်မှပြီးမယ်ဆိုတဲ့သဘောတူညီချက်သူတို့သဘောကျရမှာမဟုတ်ပါဘူးသူတို့အနေနဲ့ကတော့ဒီနေ့အချိန်အနည်းကိုင်တဲ့ပြောင်းစုတစ်ခုတည်ထောင်တည်ဆောက်ဖို့ဆိုတဲ့ဘက်ကစဉ်းစားပါတယ်အဲ့တော့စဉ်းစားမှုပါအခြေခံလွဲပါတယ်အဲ့ပထမချက်ဒုတိယချက်အရပြောမယ်ဆိုလို့ရှိရင်ကျွန်တော်တိုင်းသားလက်နက်ကိုင်တွေဘက်ကစဉ်းစားတာကမြို့သားတန်းတူကြီးနဲ့သူပဲအုပ်ချုပ်ခွင့်ဆိုတဲ့ဒီအမျိုးသားလက္ခဏာပေါ်နေတော့ပြဿနာစဉ်းစားပါတယ်ဒါပေမဲ့အစိုးရနဲ့တက်မတော်ဘက်ကဖက်ဒရယ်ဒီမိုကရေစီလို့ပြောတော်လဲပဲဆိုရတဲ့တက်မတော်ဘက်ကအခြေခံစဉ်းစားတာကဘိုးချုပ်ကံမှုလျှော့ချပြီးတော့ပြည်နယ်တွေကိုတရားစာအာဏာတိုးပြီးပြိပစဉ်းစားပါအဲ့တော့ဒီအခြေခံစဉ်းစားမှုကပွဲလွှဲနေတာကိုအဖက်ကအပြန်အလှန်သဘောပေါက်ပြီးတော့ဒီအခြေခံဘဝပြည်လဲနိုင်လိမ့်မယ
်ဟုတ်ကဲ့တော့ဆက်စပ်ရင်မင်းကနေမှပြောတော့တာတစ်ခုလည်းသိထားမိပါတယ်ဒီတာဝန်ရှိတဲ့ခေါင်းဆောင်တွေကုတာဝန်ကိုပြပြသားသားလှုပ်ဖို့ပုဂ္ဂိုလ်ရေးနိုင်ငံရေးကုကျိုးစည်းဝါးကြည့်ပြီးအချိန်ဆွဲတာမျိုးတွေမလုပ်ဖို့လှုပ်တယ်ဆိုရင်လည်းဒါငင်းငင်းကိုဖြစ်စီရရောက်တယ်ဆိုပြီးသတိပေးသွားပါတယ်ဟိုဘသူဘဲဝါဆိုတော့တိတိကျကျရင်းညွှန်းသွားတာမှမရှိပါဘူးဆိုတော့တိုးတက်မှုရအောင်လုပ်နိုင်ရင်းနဲ့ဒီလိုကုကျိုးကြည့်ပြီးမလုပ်ဘူးလို့ပြောနိုင်တဲ့ကိစ္စတွေရောတကယ်ပဲရှိနေလို့အခုလိုပြောသွားတာလားဦးမော်ဆိုဘယ်လိုယူဆလဲခင်ဗျကျွန်
တော်အမြင်ကတော့ဒါမျိုးက ဒီရုပ်ကန်းဆက်မှာဒီလိုဖြစ်တယ်ဟိုကမျိုးကဘလို့တင်ဖို့ပဲတင်ပါလေ။နော်ဒီအဲလုံအစုံတကယ်စတာက2017ခုနှစ်မှာသမဥပ္ပေစီပေါ့။နော်အစိုးရပြောင်းလို့ကျွန်တော်အစိုးရနေပြီးတော့ခေါ်တာ။ဒီအဲလုံငန်းစဉ်ကိုတကယ်တမ်းခေါ်ဆိုနိုင်ပြီးသူကပဲတင်ပါလေ။နော်အဲလိုအတီကန်ဒီဆိုပဲဒီ NLD ဆိုပဲသူတို့နည်းနည်းနောက်ဆက်တယ်။အော်ဆိုတိုင်းကလည်းအတွက်စီကနေငင်းလုံငန်းစဉ်ခေါ်လို့မရဘူးကြာ။အစိုးရပဲခေါ်လို့ရဘူး။အဲ့တော့ဒီနေ့ငင်းငင်းလုံငန်းစဉ်ဥဆောင်နေတာဒီဆိုရတယ်ခါအဲ့တော့တကယ်တမ်းငါဒီကျဲလုံငန်းစဉ်အောင်မြင်ဖို့အတွက်တက်တက်လဲလဲတွားပေးဖို့လိုတယ်တွန်းတက်တက်လိုတယ်ဆိုရင်လည်းပဲအဓိကကတော့အစိုးရကဥဆောင်လုပ်ဖို့လိုရမယ်လို့ထင်ပါတယ်ဒါကကျွန်တော်ပြည်ခံကျိုးလို့ NLD တို့ညွှန်ပြောတာမဟုတ်ပါဘူးကျွန်တော်ငင်းငင်းလုံငန်းစဉ်တရားကဲအဓိကတာဝန်ခံမှုကတည်သေးအစိုးရဖြစ်တယ်ဆိုတော့ပြောချင်တာ
ဟုတ်ကဲ့အခုဒီ NC 9နှစ်ပြည့်မင်းငွန်းနေထုတ်ပြန်ချက်တွေမှာပြီးခဲ့တဲ့ကာလအတွင်းအောင်မြင်မှုတွေစိန်ခေါ်မှုတွေကိုသုံးသပ်တာတွေရှိပါတယ်ဒီနေရာမှာကွဲလွတ်ချက်တချို့ရှိတာကိုလည်းသတိထားမိပါတယ်ဆိုတော့ဒီငင်းငင်းလုံငန်းစဉ်မှာတစ်ဖက်နဲ့တစ်ဖက်ချင်းကပ်ပုံနဲ့အမြင်တွေမှာအဓိကဘာတွေများကွဲလွတ်နေလို့ရှင်းမထိုးနိုင်ပဲဖြစ်နေရတယ်လို့များဥမ္မောင်းဆိုနားလည်ထားလိုက်ခင်ဗျာ
ကျွန်တော်အောက်တိုဘာ15ရက်နေ့ NC 9နှစ်ပြည့်မှာကျွန်တော်တို့ statement သုံးခုထွက်ပါတယ်တစ်ခုကတော့ဒီအစိုးရထွက်တာပါတစ်ခုကတော့ကာဝေးဦးစီးချုပ်ကထွက်တာပါအခုကတော့ EA ကိုပေါ့ဗျာတိုင်းလာနေငယ်ပြတ်တာဆိုရဲထုတ်ပြန်ချက်မှာအပိုင်း၃ဝန်းပါတယ်ဗျာအဓိကထုတ်ပြန်ချက်ပထမပိုင်းကတော့2020နောက်ပိုင်းမှာတိုင်းလာဒီလက်မှတ်မထိုး NC လက်မှတ်မထိုးသေးရဲ့တိုင်းလာလက်နက်ကင်တွေကိုလည်းပဲနိုင်ငံဆွေးနွေးပွဲဆွဲရအောင်ကြိုးစားသွားမှာဖြစ်သလို NC လက်မှတ်ထိုးထားတဲ့လူတွေနဲ့အဓိကရစေးကိုခိုင်မအောင်ဆက်လုပ်သွားမယ်ဒုတိယပိုင်းမှာဆိုလို့ရှိရင်တော့ဒီကျွန်တော်တို့ UPDJC နိုင်ငံဆိုတဲ့ဘက်မှာဒီပြည်နယ်ခြေခံဥပဒေနဲ့ပတ်သက်ရေးဆွဲရေးကိုကောင်တယ်ပေါင်းလို့သွားမယ်တတိယမှာဒီကောင်တယ်ပေါ်သွားတဲ့ဥပဒေတွေကိုကျွန်တော်တို့ခြေခံဥပဒေပြည်စင်းမှာဆောင်ရွက်သွားမယ်ဆိုတော့ဆိုရဘက်ကကြီးညာချက်မှာတွေ့ပါတယ်အဲ့တော့တမရဘက်ကကြီးညာချက်မှာတော့အဲ့ဒီအသေးစိတ်တွေမပါဘူးတမရဘက်ကကြီးညာချက်မှာဆောင်ပေးသွားတာကတော့အောင်ဆောင်ပေးလဲဆိုတော့ NC လမ်းကြောင်းကရှောက်နေတွေ့အောင်ဆက်မရဘက်ကဆောင်ပေးတော့တာတွေ့ရတယ်။အဲဒီမှာထူးခြားတာကတော့ပါလဲဆိုတော့တန်းလာလက်နဲ့ကန် EU ကြီးရဲ့ NC ထူးထားတဲ့ EU ကြီးပြင်ရချက်။အဲ NC ထူးထားတဲ့ EU ကြီးပြင်ရချက်မှာထူးခြားတဲ့အချက်နှစ်ချက်ကပါလဲဆိုတော့ဒီနိုင်ငံရေးဆွေးနွေးပွဲ NC နဲ့ပတ်သက်ပြီးနိုင်ငံရေးဆွေးနွေးပွဲလမ်းကြောင်းမှာအလုံးပါဝင်ရေးကိုသူကြိုးစားသွားမယ်ဆိုတဲ့ချက်ဆောင်ပေးဖို့ပြတာတွေ့ရပါတယ်။ဒုတိယတစ်ချက်အနေနဲ့ပြောမယ်ဆိုလို့ရှိရင်တော့ရခိုင်ပြည်နယ်ပြဿနာကိုနိုင်ငံရေးကဆွေးနွေးဖြေရှင်းဖို့ဆိုတော့ဒီ key point ကိုထောက်ပြတာတွေ့ရပါတယ်။အဲ့တော့ချုပ်ပြီးဒီညဉ့်ညာချက်သုံးခုဆိုလို့ချုပ်ပြီးပြောမယ်ဆိုလို့ရှိရင်ကျွန်တော်အစိုးရအနေနဲ့ဒီဘက်လမ်းကြောင်းတစ်ခုဒီအဆင့်လိုက်သွားမယ်လမ်းကြောင်းကိုဖော်ပြတာတွေ့ရတယ်။ကာဝေးတက်မရဘက်ကတော့ဒီဘက် NC လမ်းကြောင်းကိုဖော်ပြတာတွေ့ရဆို BOE ဘက်ကပြောမယ်ဆိုရင်တော့လက်တွေ့ဖြေရှင်းရမယ်လမ်းကြောင်းနှစ်ခု
ဟုတ်ပြသွားတယ်ဒီဘက်ကမှာ။ဟုတ်ကဲ့ NC လမ်းကြောင်းနဲ့ပဲတော်တော်ဘာနဲ့ပဲတော်တော်ပေါ့လေမြန်မာနိုင်ငံမှာငင်းကြဲရဖို့လူတွေဆိုတာကတော့သိကြပါတယ်။ငင်းကြဲရို့အပြစ်ခတ်ရဆဲရဖို့လို့လူလားတယ်ဆိုပြီးတော့အားလုံးကလည်းပြောနေပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲတိုက်ပွဲကြီးစီးရီစင်းကြီးတွေကလည်းတန်းနေတော့မှာဆိုတော့တိုက်ပွဲကြီးရဖို့ငင်းကြဲရဖို့လက်တလုံးအခင်းချင်းရဘလောက်များမျောလင့်နိုင်မလဲ။ဥမောဆိုးမျိုးကိုနေကုန်းချုပ်နေနဲ့သိကြပါတယ်ခင်ဗျာ
။ဖြစ်နေတာတော့ဗျာ။အစီအထုပ်ကြတဲ့အဖွဲ့ကမှာအဓိကပြတ်ပြတ်ဖြစ်နေတာက KNU နဲ့ ASEAN ပါဆိုတော့ဘယ်လိုလဲလက်မှတ်ရေးထိုးတာပြည့်ရရေးထိုးတာယူမဲ့တနင်္လာချတိုင်းနဲ့ကွဲလွဲတည်တယ်ကွဲလွဲနေတဲ့အခါမှာ KNU တမန်ငါအမွန်အေရီယာမှာအဓိကပြတ်ပြတ်ဖြစ်တယ်ဟုတ်ဒါပေမဲ့ဒါတော်သေးတယ်လို့ပြောရမယ်ရောစံမှာတော့တိုက်ပွဲကြီးဖြစ်တာမကြားဘူးဒီသက်ဒါပေမဲ့ ASEAN ဆက်ပတ်သက်ပြီးတော့ဒီဆက်10ဟိုဒီလာပိုင်းစောပိုင်း10လောက်ကဆိုပြီးအစီအစဉ်နဲ့တောင်းပွဲမှာတော့တိုက်ပွဲတွေဖြစ်တာတွေတွေ့ရတယ်။ဒါတော့ဒီအပိုင်းမှာမဟုတ်ပါဘူး။အစီလက်မှတ်ရေးထိုးထားပြီးတဲ့နောက်ပိုင်းအစီအစဉ်နဲ့တိုက်ပွဲဖြစ်တာ200ကျော်300ကျော်ပဲရှိပါတယ်။အဲ့တော့ဒီပြဿနာကိုကျွန်တော်တို့က GMC နဲ့ဖြေရှင်းမှာလား။ဘာနဲ့ဖြေရှင်းမလဲဆိုတာကိုတော့ကျွန်တော်တို့ကအယုံဆိုင်ပြီးတော့လုံဆောင်မှုပေးဖို့လိုအပ်ပါတယ်။အဲ့ဒါပြီးရင်တော့နောက်ညပိုင်းခုနှစ်ဖက်ပိုင်းကဲပြီးတော့လက်မှတ်ထိုးတာတွေအပိုင်းနဲ့ပတ်သက်ပြီးတော့ရှင်းမလို့ပါ။ရှင်းမယ်ဆိုလို့ရှိရင်တော့ဝိုင်းလာကျွန်တော်တို့ SSPP ညောင်ပိုင်း9ခွဲရဲ့ဒီ3ဘွဲ့ကပါလက်တွေထိုးပြီးသားပါ KNPB ညောင်ပိုင်း9ခွဲရဲ့မှာပါလက် KNPB လက်ပါလက်တွေထိုးပြီးသားပါအဲ့တော့တစ်ခါတိုင်မှမရှိပါဘူးတော့ဆက်အဲ့တော့ကျန်တဲ့4ဘွဲ့ပါလက်တွေထိုးမှုပြဿနာရှိတယ်အဲ့ပြန်တဲ့၄ဝက်ပိုင်လဲဆိုသူ့ဖြစ်တဲ့ချိန်မှာတော့တဲ့ခိုင်မာကအဲအေကိုအတိမမပြုတ်နိုင်ဘူးဒီခိုင်မာတီရှိခွင့်လည်းမပြုတ်နိုင်ဘူးဆော်တော့ဝိုင်းလိုက်စားမှာတီရှိခွင့်ပြုတ်လာလဲမပြုတ်နိုင်တော့ဆိုတဲ့ချိန်မှာဒီပြဿနာလက်ခက်တင်းဖြစ်အဲ့တော့ဒီပြဿနာကိုဒီပြဿနာအခိုင်မာတီရှိအေပြဿနာအေကိုဘယ်လိုလဲထုံးမထုံးတဲ့ပြဿနာအဓိကပြဿနာကိုဖြစ်လာပါလိမ့်မယ်အဲ့ဒါအပြင်အေနဲ့မြောက်ပိုင်းမဟာမိတ်ဖွဲ့ဖြစ်တဲ့ကိုကန်တို့DNA လူတို့ကလည်းရုပ်ောက်ပွဲပြီးရဲ့ကြည့်ပဲပြေးရထားတဲ့အဲ့ကြောင့်ပေါ့ဒီခိုင်မှာစစ်ပွဲတွေပြင်းထန်လာရင်အဲရှမ်းမြောက်မော်ဖြစ်လာမလားဆိုတဲ့အပိုင်းကိုကျွန်တော်တို့ကအဲသတိထားဖို့လိုပါတယ်တတိယအချက်အနေနဲ့ဟိုပြန်ရီကကျွန်တော်2008စစ်ပွဲတွေနောက်ပိုင်းမှာဒီ sorry ခြေဘွေနဲ့ထော်တော်ကြားတွေကစခန်းကနေရာယူထားတဲ့အတွက်တောင်းလို့ island ဖောက်လို့မရဘူး island ဖောက်ဖို့ဒီစကန်ကြီးခက်ခိုင်နေတဲ့ချိန်တွေမှာဒီပြဿနာလည်းမဖြစ်ရှင်းနိုင်ရင်ခင်ဗျတင်ပါလေတိုက်ပွဲကြီးပေါ်လာတယ်အဲ့တော့ဆိုလိုတာကတော့ကျွန်တော်တို့မှာဒီအပြစ်ခက်ရဆိုင်နဲ့ပတ်သက်ပြီးတော့ဒီနိုင်ငံဆွေးနွေးပွဲမတိုင်ခင်ကအပြစ်ခက်ရဆိုင်နဲ့ပတ်သက်ပြီးတော့လက်တွေ့ကြဖြစ်ရှင်းရမယ်ပြဿနာတွေကိုအယုံဆိုင်ဖြစ်ရှင်းဖို့လိုသေးတယ်လို့ပဲဒီမှာ
ဟုတ်ကဲ့ပါခင်ဗျာအခုလိုရှင်းပြပြီးဖြေချခဲ့တဲ့တန်သားကြီးရဲ့ချွင်းချင်သူဥမ္မောင်ဆုနဲ့ပြည်သက်တွေအားလုံးကိုလည်းကျေးဇူးထူးတင်ပါတယ်ကျွန်တော်အောင်လို့ပါခင်ဗျာ
မင်္ဂလာပါရှင်ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဒီတစ်ပတ်UDB ဥက္ကဋ္ဌဦးကျော်မြင့်ပြတနာဘလောက်ထိဂိုင်တွယ်ဖို့လိုတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်ဒီကတဲ့အော်တိုဘတ်15ရက်နေ့ကနေပြည်တော်သမရအိမ်တော်မှာထောင်ပြေးမှုနဲ့ဖမ်းဆီးထားတဲ့ UDB ခေါ်နှင်းစီပါတီဥက္ကဋ္ဌဦးကျော်မြင့်နဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲတစ်ခုလုပ်ပါတယ်နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်ထေးကရှင်းလင်းတာဖြစ်ပြီးဥကြုံမြင့်အကြောင်းတစ်ခုတည်းကိုပဲပြောဆိုခဲ့တာပါဦးစော်ထေးရဲ့ရှင်းလင်းချက်အရ UDP ပါတီဥက္ကဋ္ဌဦးကြုံမြင့်ကိုအကြောင်းအရာအလိုက်အဖွဲ့ပေါင်းစုံနဲ့စစ်ဆေးနေတာဖြစ်ပြီးပြီးပြမှုမရှိသေးဘူးလို့သိရပါတယ်စစ်ဆေးနေတဲ့ကိစ္စတစ်ခုဖြစ်တာနဲ့အညီသတင်းတော့တွေမေးမြန်းသမျှကိုအပြည့်အဝပြန်ဖြေမပေးနိုင်သေးသလိုရှင်းလင်းပြောပြခဲ့တဲ့ငွေကြေးပမာဏပိုင်ဆိုင်မှုလုပ်ငန်းဆောင်တာတွေနဲ့ပတ်သက်လို့လည်းအတည်ပြုနိုင်သေးတာမဟုတ်ပါဘူး။ဒါကြောင့်လည်းဦးစိုးထေးကကနဦးထုတ်ဖော်ချက်အဖြစ်ပြောဆိုသုံးနှုန်းခဲ့တာတွေ့ရပါတယ်။ UDP ပါတီဥက္ကဋ္ဌနဲ့ပတ်သက်ပြီးအစိုးရဘက်ကဘာတွေဖော်ထုတ်နိုင်ခဲ့သလဲ။ဘာတွေဆက်ပြီးဖော်ထုတ်ဖို့ကြံနေအောင်မလဲ။သူ့ရဲ့ UDP ပါတီကရောဘာဆက်ဖြစ်လာမလဲဆိုတဲ့ကိစ္စစိတ်ဝင်စားဖို့ကောင်းပါတယ်။ဂုရုပတ်အဲ့ဒီကိစ္စအကြောင်းလေ့လာတင်ပြသွားပါမယ်
။အင်ဂျူရောသတင်းစာရှင်းလင်းပွဲမှာညွန်ကြိုင်းမှုချုပ်ဦးစော်ထေးရဲ့ရှင်းပြချက်အချင်းချုပ်ကခုလိုပါဦးကျော်မြင့်ရဲ့ထွက်ဆိုချက်အရသူဟာ1999ခုနှစ်ကမန္တလေးပြည်သူ့စေယုံကြီးအချုပ်ကနေထွက်ပြေးခဲ့ကြောင်းနေဆက်ကနေတဆင့်ထိုင်းနိုင်ငံဘန်ကောက်မှာတလနေထိုင်ခဲ့ကြောင်းအဲ့ဒီနောက်နော်ဝေးနိုင်ငံအော့စလိုမြို့ကိုရောက်ပြီး3လလောက်နေထိုင်တဲ့အကြောင်းအဲ့ဒီနောက်နိုင်ငံရေးခိုလုံခွင်းနဲ့အမေရိကန်နိုင်ငံကိုရောက်ပြီး2011ခုနှစ်ဝင်းကျင်ထိနေထိုင်ခဲ့တယ်လို့ဆိုပါရယ်။2012ကနေ2014ထိကနေဒါနိုင်ငံဗန်ကူးဗားမှာနေထိုင်ခဲ့ကြောင်း2012ခုနှစ်မှာတရုတ်နိုင်ငံကူမင်းကိုရောက်ခဲ့ကြောင်း2013ခုနှစ်မှာတရုတ်နိုင်ငံကနေမြန်မာနိုင်ငံကိုတရားမဝင်ဝင်ရောက်ခဲ့ပူကြောင်းထွက်ဆိုခဲ့တယ်လို့ဆိုပါရယ်။ဦးကျော်မြင့်ကသူကနေဒါနိုင်ငံမှာနေထိုင်စဉ် Maple LeafReforestation company ကိုတည်ထောင်လုပ်ကင်ခဲ့ပြီးတံပိုးကြီးမျိုးစေ့တွေပြိုးပင်တွေပြုပြင်ပြန်ပွားရေးကိုနိုင်ငံအနှံ့ဖြန့်ဖြူးရောင်းချခြင်းနဲ့ပြိုးပင်စီမံကိန်းလုပ်ငန်းတွေကိုလုပ်ကင်ခဲ့တဲ့အကြောင်းကနေဒါနိုင်ငံမှာရှိတဲ့ CBC Bank, RDC Bank နဲ့ TD Bank တွေမှာငွေစည်းတွေဖွင့်လှစ်ပြီးအမေရိကန်ဒေါ်လာ25သန်းလောက်နဲ့ညီမျှတဲ့ကနေဒါဒေါ်လာ33သန်းစုဆောင်းနိုင်ခဲ့တယ်လို့ဆိုပါရယ်2013ခုနှစ်စက်တင်ဘာလရောက်တော့အဲ့ဒီငွေတွေကိုဘဏ်ကနေထုတ်ယူပြီးသူကကနေဒါဒေါ်လာ18သန်းကိုယူကျန်ငွေ15သန်းမိသားစုကိုပေးပြီးတရုတ်နိုင်ငံကူမင်းကိုထွက်လာခဲ့တယ်လို့ဆိုပါရယ် ဥကြောင့်မြင့်တရုတ်နိုင်ငံကူမင်းကိုယူသွားတယ်ဆိုတော့ကနေဒါဒေါ်လာ18တန်းဆိုတာအမေရိကန်ဒေါ်လာ73တန်းလောက်နဲ့ညီမျှပါတယ်။နောက်ပိုင်းဥကြောင့်မြင့်ရဲ့ငွေကြေးလွှဲပြောင်းမှုယင်းနှိမ့်နှံမှုဆိုင်ရာတွေကိုနှိုင်းရှင်ရလွယ်ကူအောင်မြင်တာအောင်မြန်မာကျပ်ငွေအစားဒေါ်လာနဲ့ပဲတွက်ချက်ဖော်ပြသွားပါမယ်
။ဥကြောင့်မြင့်ဟာအဲ့ဒီငွေတွေနဲ့မြန်မာနိုင်ငံထဲတရုတ်ပြည်ကကုန်ပစ္စည်းတွေတင်သွင်းတယ်မြန်မာကုန်သည်တွေစီမှာယင်းနှိမ့်နှံတယ်ကုန်သည်မှုတွေလုတ်တယ်လို့ပြောပေမဲ့ဘလို့အထောက်ထားမှမတွေ့ရဘူးလို့ဥဇော်ထေးကဆိုပါတယ်ဘူဘန်ရဲ့စစ်စစ်ပြေးချက်အရ2015ခုနှစ်တနှစ်ထဲမှာပဲဥကြုံမြင့်ဟာတရားမဝင်ဟွန်ဒီငွေလွှဲတွေကနေတဆင့်တရုတ်နေဆက်ကနေ United Arab Bank နဲ့အေယာဝတီဘဏ်မှာဖွင့်ထားတဲ့ဒူဘိုင်အကောင့်နေတဲ့အမေရိကန်ဒေါ်လာ12တန်းခွဲလောက်နဲ့ညီမျှတဲ့မြန်မာကျပ်ငွေတွေလွှဲပြောင်းရယူခဲ့တယ်လို့ဆိုပါတယ်ဥကြုံမြင့်ပိုင်ဘန်စီ6ခုကနေ2015ကနေ2020အထိဘန်ဒိုးသက်သက်ဒေါ်လာ70တန်းကျော်ရတယ်လို့လည်းဆိုထားပါတယ်။အဲ့ဒီငွေတွေနဲ့ပတ်သက်ပြီးဥကြုံမြင့်ဟာလူ19ယောက်ကိုဒေါ်လာ3တန်းကျော်လောက်ငွေချေးတာကနေဒေါ်လာ4သိန်းနီးပါးအတိုးရတယ်လို့ဆိုပါတယ်။ယင်းနှိမ့်နှံမှုမှာဒေါ်လာ1တန်းကျော်လောက်ထည့်ထားရကနေအကျိုးမြတ်ဒေါ်လာ3သိန်း4000လောက်ရတယ်လို့ဆိုပါတယ်။2015ကနေ2020အထိဥကြုံမြင့်ရတဲ့ဘန်ဒိုးချင်းငွေတို့ယင်းနှိမ့်နှံမှုအကျိုးမြတ်စုစုပေါင်းဒေါ်လာ12တန်းနီးပါးဝင်တယ်လို့ထွက်ဆိုကြောင်းဥဇော်ထေးကပြောပါတယ်
ဒီငွေကြေးတုံးဆွဲမှုနဲ့ပတ်သက်လို့ဥကြော်မြင့်ဟာလှိုင်မြို့နယ်က International City Hotel ဝယ်ယူဖို့ဒေါ်လာ9သိန်းမှော်ပြီးမှလဲနဲ့ဥယျာဉ်မြေ164ဧကဝယ်ဖို့ဒေါ်လာ9တန်းနီးပါးပြင်ဦးလွင်ပြင်စာကမြေ9ဧကပန်းလိုင်ကောက်ကွင်းအိမ်ရာကမြေနဲ့အိမ်နေပြည်တော်ပုပ္ပတိရီကမြေ9ဧကအလုံးစုစုပေါင်းအမေရိကန်ဒေါ်လာ1တန်းနီးပါးလောက်နဲ့ဝယ်ယူခဲ့ပြီးဒေါ်လာတန်ပေါင်းများစွာကုန်ကြမဲ့အစာအုံတွေ၊ကောက်ကွင်းတွေတိစောက်ထားခဲ့တယ်လို့ဆိုပါရယ်။ဥကြုံမြင့်ဟာသူတီထောင်ထားတဲ့ UDP ပါတီအတွက်ကိုတော့ဒေါ်လာ10တန်းကျော်လောက်အကုန်ကျခံသုံးဆွဲထားတယ်လို့ဆိုပါရယ်။အဲ့ဒီမှာရက်ကြီးကနေပြည်နယ်နဲ့တိုင်းစင်ပါတီတာဝန်ခံတွေကိုလစာငွေပေးချေတာ၊ရွေးကောက်ပွဲဝင်မဲ့အမတ်လောင်းတွေကိုထောက်ပံ့ကြေးပေးတာ၊ပါတီရုံးခန်းတွေနဲ့ပါတီစည်းရုံးရေးတွေအတွက်သုံးစွဲတာတွေပါဝင်ပါတယ်။ဥကြုံမြင့်ရဲ့ကနဦးထွက်ဆိုချက်တွေကိုကြည့်ရင်တန်တရားဖြစ်စရာအချက်တွေအများကြီးပါဝင်နေတာတွေ့နိုင်ပါတယ်။ဘလို့ပဲဖြစ်ဖြစ်အဲ့ဒီတဲကအမေရိကန်ဒေါ်လာ73တန်းကိုပိုက်ပြီးတရုတ်နိုင်ငံကူမင်းကိုသွားအဲ့ဒီငွေတွေမြန်မာနိုင်ငံနဲ့ဟွန်ဒီငွေလွှဲပို့အဲ့ဒီငွေတွေနဲ့ယင်းနှိမ့်နှံမှုနဲ့စီးပွားရေးလုပ်တဲ့ဆိုပြီးရုတ်တရက်ရှိအောင်ဖန်တီးထားတဲ့ဇလန်းတပုတ်နဲ့ဆင်တူနေပါတယ်။မြန်မာနိုင်ငံဘန်တိုးနှုံးဆယ်ရာခိုင်နှုံးလောက်ကနေ9နှစ်အတွင်းအတိုးကြီးတသက်ဒေါ်လာ17တန်းလောက်ရဖို့ဆိုရင်ဒေါ်လာ18တန်းကိုအတိုးရောအရင်းပါလုံးဝမထုတ်ဘဲထားပါမှ9နှစ်အကြာမှရလာနိုင်မဲ့ပမာဏပါဘလို့ပဲဖြစ်ဖြစ်ဥစော်ထေးကတော့ဥကြောင့်မြင့်ရဲ့ပိုင်ဆိုင်မှုစုစုပေါင်းဒေါ်လာ18တန်းကျော်လောက်ရှိတယ်လို့ဆိုပြီးလက်တွေမှာဒီထက်ပိုများနိုင်တယ်လို့ဆိုထားပါတယ်ဒေါ်လာ73တန်းလောက်ပိုက်လာပြီးတရုတ်နိုင်ငံတွေကနေခိုးဝင်လာသူတယောက်ဟာဝင်းဝေရလန်းမမေရရမရှိပဲ9နှစ်အတွင်းဒေါ်လာ4သက်မကတိုးပွားလာမှုကလည်းမယုံကြည်နိုင်စရာပ
ါကျင်းပပြီးသွားတဲ့ဥကြုံမြင့်အကြောင်းသတင်းစာရှင်းလင်းပွဲဟာပါတီဥက္ကဋ္ဌဥကြုံမြင့်ရဲ့ရာဇဝမှုနဲ့ဆိုင်တဲ့အပိုင်းသူ့ရဲ့ပိုင်ဆိုင်မှုနဲ့ UDP ပါတီအတွက်သုံးစွဲမှုစတာတွေပြည်တော်စုရွေးကောက်ပွဲကော်မရှင်စီပေးပို့ပြီးနိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဆိုင်ရာဥပဒေနဲ့ညှိစုံခြင်းရှိမရှိစစ်ဆေးနိုင်ဖို့တင်ပြထားတာကိုအသိပေးလို့ရင်ဖြစ်ပေါ်ရပါတယ်ဒီအတွက်သိမကြခင်မှာပြည်တော်စုရွေးကောက်ပွဲကော်မရှင်ဟာ UDP ပါတီကိုတရားဝင်နိုင်ငံရေးပါတီအဖြစ်မှတ်ပုံတင်ထားတာကနေပယ်ဖျက်တာမျိုးဖြစ်ကောင်းဖြစ်လာနိုင်ပါတယ်။ဒါပေမဲ့ဒီထက်ပိုအရေးကြီးတာကဥကြုံမြင့်စီငွေကြေးလာရလမ်းကြောင်းနဲ့သူ့ရဲ့လုပ်ရက်တွေဟာမြန်မာနိုင်ငံရေးနဲ့မြန်မာအချုပ်အခြာအာဏာကိုထိပါတဲ့အခြေအနေမျိုးရှိနေမရှိနေဆိုတာမျိုးအထိအသေးချာစုံစမ်းစစ်ဆေးဖော်ထုတ်အရေးယူဖို့လိုအပ်နေပြီဖြစ်ကြောင်းပါ
ဖြစ်ပါစေတော်ရရှိများရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြောရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်နောက်ပိုင်းမှာမြန်မာသတင်းလေးတစ်ပုဒ်နဲ့လည်းတော်ရရှိနေကိုဖျော်ဖြေပေးဦးမှာဖြစ်ပါလိမ့်ရှင် အခုအရင်ဦးဆုံး Messenger ကနေပြီးတော့ VOE ကိုစာရေးပို့လာတဲ့သောရရှင်တွေရဲ့စာတို့လေးတွေကိုပြောပြပေးခြင်းပါတယ်။ Danny Rose ဆိုတဲ့သောရရှင်က VOE ဝိုင်းတော်သားတွေအားလုံးကျန်းမာချမ်းသာပါစေဆိုပြီးတော့နောက်ခွန်းဆက်စကားလေးတစ်ခုပါလာတာပါ။အထူးကျေးဇူးတင်ပါတယ်နော်။ Jordy လည်းဆိုတဲ့သောရရှင်ကလည်း VOE မြန်မာသတင်းညနေပိုင်းအစီအစဉ်ကိုပုံမှန်နားဆင်သူပါတဲ့။ကျေးဇူးတင်ပါတယ် VOE တဲ့။ဟုတ်ကဲ့ကျွန်တော်တို့ကလည်းအထူးကျေးဇူးတင်ပါတယ်။စီအောင်ဆိုတဲ့သောရရှင်ကတော့မိကုန်းတစ်ခုမေးလာတာပါဒီသောရရှင်ကဒဇယ်မြို့နယ်ကောက်ကြီးကျေးရွာကဖြစ်ပါတယ်သူကကျွန်တော် Facebook စာမျက်နှာပေါ်မှာ view သတင်းနားထောင်တာအဆင်မပြေဘူးဖြစ်နေပါတယ်အချိန်နဲ့တပြေးညီနားထောင်မှုရိုက်ရှောင်မှတက်လာပါတယ်အဲ့ဒါကိုအဆင်ပြေအောင်ရှင်းပြပေးစီခြင်းပါတယ်မြန်မာပြည်ပေးစာကဏ္ဍကိုဘယ်လိုပို့ရပါလဲတဲ့ဒီမှာသူမေးထားတာနှစ်ခုပါသူကတစ်ခုကဒီ VOA သတင်းတွေကိုနားထောင်ရင်ရိုက်ပြီးတော့ share တော့မှတက်လာရဲ့အဲဒါကြောင့်မလို့သူတို့ခက်ခဲလို့ပြောပြပေးစီခြင်းနဲ့ဆိုရဲနောက်တစ်ခုကမြန်မာပြည်ကပေးစာကိုဘယ်လိုစာရေးရမလဲဆိုရဲမြန်မာပြည်ကပေးစာကိုစာရေးတာကအခုလိုရေးလာတာမှန်ပါတယ်ရှင် Messenger ကနေပြီးတော့စာရေးပို့လာတာကတော့အလွယ်ကူဆုံးနဲ့ကျွန်တော်တို့စီလည်းအမြန်ဆုံးရောက်နိုင်တဲ့နည်းပဲဖြစ်ပါတယ်နော်တောင်းမို့လဲကျမတို့စီကိုဒီအစီအစဉ်နောက်ပိုင်းမှာကြီးညာပေးမယ်ဆာလိုက်တက်တာကိုစာရေးလို့ရပါတယ်။ဒါမှမဟုတ်လဲအီးမေးလ်ပေးပို့ခြင်းနဲ့ဆိုရင်လဲကျမတို့ရဲ့အီးမေးလ်လိပ်စာဖြစ်တဲ့ bambi@voanews.com ကိုအီးမေးလ်ပေးပို့လို့ရပါတယ်ရှင်။ဒီမှာဆရာအောင်မေးထားတဲ့ဒီအဓိကအကြောင်းအရာဖြစ်တဲ့ Facebook စာမျက်နှာပေါ်မှာသတင်းသားထောင်တာအဆင်မပြေဘူးဆိုလို့ပထမဆုံးဟုတ်ကဲ့ပါဆရာအောင်ရေကျမတို့ရဲ့ VOA အစီအစဉ်တွေအိမ်မှာရေဒီယိုရောရုပ်မြင်သံကြားမှာဖြစ်ပါလေဒီအစီအစဉ်တွေကိုထုတ်လွှင့်ချိန်နဲ့တပြိုင်နက်တည်းနားထောင်ခြင်းနဲ့ကြည့်ရှုခြင်းနဲ့ဆိုရင်ကျမတို့အစီအစဉ်တွေလွှင့်တဲ့အချိန်ကြီးတဲ့အခါမှာ VOA မြန်မာဝိုင်း Facebook စာမျက်နှာကိုတွားလိုက်ပါနော်အိမ်မှာတစ်ခါရဲပေါ်လာပါလိမ့်မယ်ဒါနဲ့ကျမတို့အစီအစဉ်တွေဘယ်အချိန်တွေလွှင့်နေဆိုတာတော့သိပါရဲ့နော်ရေဒီယိုတနေ့ကိုနှစ်ချိန်လွှင့်ပါလေမနေ့6နာရီကနေ9နာရီတစ်ချိန်ညဘက်မှာဆိုရင်တော့ည9နာရီကနေ10နာရီတစ်ချိန်ဖြစ်ပါရင်ဓာတ်ရိုက်ထုတ်လွှင့်မှုဖြစ်ပါရင်ရုပ်မြင်သံကြားအစီအစဉ်ကတော့ည9နာရီတိုင်းမှာဖြစ်ပါလေရှင်။အဲ့တော့အဲ့ဒီအစီအစဉ်တွေလာတဲ့အချိန်နာနေရင်ကျမတို့ VOA Facebook အစာမျက်နှာကိုတွားလိုက်ပါ။ကျမတို့ VOA Facebook အစာမျက်နှာရဲ့ဒီနာမည်ကိုရှာမယ်ဆိုရင် VOA Bambies News ဖြစ်ပါတယ်။လိပ်စာကတော့ facebook.com/voa.bambies.news ဖြစ်ပါလေရှင်။အဲ့ဒီအစာမျက်နှာမှာတွားပြီးတော့အဲ့ဒီထုတ်လွှင့်မဲ့အချိန်နာနေရင်တော့ကျမတို့အစီအစဉ်တွေအလိုလျောက်တက်လာတာတွေ့ရပါမယ်။နောက်တစ်ခုရှိတာကလည်းဒီကျမတို့ရဲ့ Facebook စာမျက်နှာကိုပြည့်တက်ဖြစ်နေဟိုတိုက်နှစ်တက်ပါတယ်ဆိုကြောင်းဟို like လုပ်ထားရပါတယ်အဲ့ဒါဆိုရင်တော့ကျမတို့အစီအစဉ်တိုက်ရိုက်ထုတ်လွှင့်ချိန်မှာကိုယ့်ကိုလာပြီးတော့အကြောင်းကြားသတိပေးမှာဖြစ်ပါတယ်ရှင်အားလေးတစ်ချက်လုပ်ကြည့်ပါနော်အဆင်ပြေပါစေနိုင်ငံရေးချင်းတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်တွေကိုပိုင်းအထင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းကျမတို့ VOA ကအမြဲလို့ဖော်ပြပေးပါတယ်။အဲ့လိုစာတွေထဲမှာကျမဒီတစ်ပတ်ဖော်ပြပေးမယ့်တော်ရရှင်ကတော့ AR တိုင်းပန်းတော်မျိုးနဲ့ပြလင်းအုပ်စုကြီးရွာတွေမှာနေပါတယ်ဆိုပြီးတော့နာမည်မပြောပါနဲ့ဆိုပြီးတော့ Facebook Messenger ကစာရေးလာတာဖြစ်ပါတယ်
။မင်္ဂလာပါ VOA ရေအဖွဲ့သူအဖွဲ့သားတွေအားလုံးစိတ်ချမ်းသာကိုကျမ်းမာစွာနဲ့COVID-19 ကရောဂါဘေးကနေကင်းဝေးကြပါသေးဗျာကျွန်တော်ကတော့အခုထိုင်းနိုင်ငံမှာ9နှစ်လောက်ရှိနေပါပြီ VOA ကိုအားပေးလာတာလည်းကျွန်တော်အသက်18နှစ်လောက်ကတည်းကပါအခုကျွန်တော်အသက်က38နှစ်ရှိနေပါပြီကျွန်တော်ဘာလို့ပြောချင်တာလဲဆိုတော့လာမယ့်ရွေးကောက်ပွဲကိစ္စပါကျွန်တော်တို့ရွာကတောင်သူလေသမားအများစုကအရင်တစ်ခေါက်မဲထည့်ခဲ့တဲ့ပါတီကိုမဲမပေးဖို့အများစုကစံတာရှိနေကြပါတယ်ဘာကြောင့်လဲကျွန်တော်မေးကြည့်တော့အရင်အစိုးရလက်ထက်ပဲစည်းက4000တဲ့အခုအစိုးရလက်ထက်မှာ1000ခွဲတဲ့ကျွန်တော်တို့ဒေသကပဲလွန်ပြူမှာပဲပဲရီစိစပားနဲ့ကွန်းချံတင်ပြူးဖြာအများဆုံးစိုက်ကြပါတယ်အခုဈေးတွေမကောင်းတော့လူတွေကကြွေးထူပြီး MOU စနစ်နဲ့ထိုင်းကိုထွက်အလုပ်လုပ်ကြရပါတယ်အဲ့ဒါ NLD အစိုးရကြောက်လို့မြင်ကြပါတယ်ဖြစ်နိုင်ရင် NLD အစိုးရအနေနဲ့ကျွန်တော်တို့တောင်သူလေသမားတွေအတွက်စိုက်ပျိုးရေးနဲ့ပတ်သက်တဲ့စီဝါရေးပြန်လဲဥမော့လောင်အောင်ဂျိုးပန်းပေးစေကြပါလေမအေးတနာကျော်ကြီးကျွန်တော်တို့နေဘက်မှာလဲမဲဆွယ်မှုတွေအားနည်းနေသလားကျွန်တော်တွေးမိပါတယ်ဒီစာလေးကိုဖော်ပြပေးလို့ကျေးဇူးပါ VOA
ဟုတ်ကဲ့ဒါကတော့သူ့ရဲ့အမြင်ကိုရေးလာတာပါသူထိုင်းနိုင်ငံမှာနေပေမဲ့လဲဒီမြန်မာနိုင်ငံကဒီမိတ်ဆွေတွေအပေါင်းတင်နေတဲ့စကားပြောကြည့်ပြီးတော့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေကိုအားမလို့အားမရဖြစ်ပြီးတော့အခုလိုစာရေးလာတာဖြစ်ပါတယ်ထိုင်းနိုင်ငံမှာနေရဆိုလို့တိုက်တိုက်ဆန်ဆန်ဒီရွေးကောက်ပွဲကိစ္စနဲ့လည်းပတ်သက်ပြီးတော့ထိုင်းနိုင်ငံမှာလည်းနေရဆိုရင်နောက်ထပ်သောရရှင်ရဲ့စာကိုလည်း Messenger ကဖော်ပြပေးခြင်းပါတယ်ဒီသောရရှင်ကကျွန်တော်ကထိုင်းနိုင်ငံမှာနေပါတယ်တဲ့မနေ့ကကျွန်တော်တို့အဖွဲ့မဲသွားပေးတဲ့အတွေ့အကြုံတွေပြောပြခြင်းလို့ပါမနေ့ကမဲသွားပေးတာမရိုးသားဘူးလို့ခံစားရတယ်တဲ့။ဘ အလိုပါလေဒီတော်ရရှင်ကစာရိတ်ကရဲညံ့နေတယ်တဲ့အမှန်ကဒီထက်ကောင်းတဲ့စာရိတ်ဖြစ်တင်ပါလေစာရိတ်ကဘေးနားမှာဟနေပါလေသူတို့ချပေးတဲ့ကောင်းတယ်မကတ်ပါဘူးပြန်ဟဟဖြစ်နေတယ်ကျွန်တော်ရဲ့စိတ်ထဲမှာမရိုးသားဘူးလို့ခံစားရတယ်ကျွန်တော်တို့ပေးတဲ့ Mary အားလုံးပယ်မဲဖြစ်သွားမှာစိုးရိမ်ပါတဲ့ရွေးကောက်ပွဲကော်မရှင်ကိုဒီထက်ကောင်းအောင်လုပ်ပေးစီခြင်းတယ်လို့ပြောပေးပါတဲ့ဟုတ်ကဲ့ထိုင်းနိုင်ငံကတော်ရရှင်တောင်းဆိုလာတာပါသူစိတ်ထဲမှာနည်းနည်းမတိုးမတန့်ဖြစ်တယ်ဆိုရယ်စာရိတ်တွေရဲ့ပုံကိုလည်းဓာတ်ပုံရိုက်ပြီးတော့ပို့လိုက်ပါတယ်။တန်ယုံမှသွားပြီးတော့သူတို့ဒီမဲထည့်တဲ့အခါမှာအသုံးပြုတဲ့စာရိတ်လေးတွေဖြစ်ပါတယ်အညိုရောင်လေးတွေပါနော်ဓာတ်ပုံထဲမှာတွေ့ရတာကတော့ဆိုတော့ဒါကတော့ဒီသောရရှင်သူ့ရဲ့စိတ်ထဲမှာဒီကော်တီချာမကတ်တဲ့အတွက်ကြောင့်မလို့သူတို့မဲတွေများပယ်မဲဖြစ်သွားမလားဆိုပြီးတော့စိုးရိမ်နေကြီးနဲ့စာရိတ်ပြီးတော့ရွေးကောက်ပွဲကော်မရှင်ကိုအသိပေးလာတာဖြစ်ပါတယ်။ဒါနဲ့ကဘာမှာကူးစက်ပြန်ပေါ်ပြီးတော့အခြေအနေလည်းမကောင်းသေးတဲ့ကိုဗစ်ကဲယောဂါဆူကြီးကမြန်မာနိုင်ငံမှာပထမတစ်ခေါက်ကတော့အချိန်နေဆူဆူရွရမဖြစ်လိုက်ပြင်တယ်အခုဒုတိယတစ်ခေါက်မှာတော့တော်တော်လေးဟိုကူးစက်မှုတွေများပြားပြီးတော့ဟိုယောဂါဖြစ်တဲ့သူရောတိတ်ဆုံးတဲ့သူတွေရောနေ့စဉ်နဲ့အမျှတက်လာနေပါရဲ့နော်ဒီလိုအချိန်မှာလူတွေရဲ့အစာဝတ်နေရေးအတွက်အလုပ်တွေလည်းပိတ်ထားလို့မရတာမလို့လုပ်ငန်းတွေလည်းပြန်ပြီးတော့လက်ပတ်နေရတာတွေရှိပါတယ်ဒါနဲ့ပတ်သက်ပြီးတော့စိတ်ပူပြီးတော့ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုဆက်ပြီးတော့ဖော်ပြပေးချင်ပါတယ်ရှင်ထဲမှာမချိလို့စာရေးပို့ရတာပါတဲ့ဒီသောရရှင်ကနာမည်မပြောပါနဲ့လို့လည်းရေးလာတာပ
ါဟုတ်ပါရဲ့73ရက်နေ့စက်ုံနေပြန်လဲပတ်မယ်လို့စူပါရီကတစဉ်ကြားရပါတယ်ဒါပေမဲ့အခုလို့ယောဂကုသမှုတွေများနေချိန်မှာသူ့မယုံကိုမယုံနဲ့အလုတ်ဆင်းရမှာအရန်ကြောက်ဝင်ပါတယ်အခုစက်ုံမှာကဖယ်ရီကာအလုတ်ဝင်ချိန်အလုတ်ဆင်းချိန်နောက်နေ့လေစာစားတဲ့အချိန်ငကူကတော့စပွဲကုံကိုပြောနေထိုင်စားဖို့ထိုင်ကုန်တော့မလောက်မငါနေရာမလောက်ငါလို့ကုန်တင်ကားတွေအရေးမှာထမင်းဆားရတာအခုဒီယောဂါကြီးနဲ့ဆက်ယုံရလိုအပ်ချက်တွေနဲ့တော့ဘယ်လိုရေဆန်းရအောင်လဲမသိဘူးအခုကြားနေရတာကယောဂဘုတွေးရှိတဲ့သူတွေကိုကိုယ်စီနဲ့ကိုကြုံဝင်ရမယ်လဲကြားတယ်ဒီလိုကြားမှရဲ့ပိုင်းတွေဖြစ်လာရင်တော့ဆက်ယုံကတာဝန်ယူပေးနိုင်မလားတေချာတလို့ပြောရရင်ဘယ်လိုနည်းနဲ့မှတာဝန်ယူလိမ့်မှာမဟုတ်ဘူးဘာဖြစ်လို့လဲဆိုတော့ဆက်ယုံမှာကကြားမှရဲ့မကောင်းတာတော့မှခွင့်ယူလို့မှမရတာဒီကြေးဖြတ်တယ်အခက်မသိရင်တရက်ပြက်လဲအထောက်ခံရတယ်အခုလေအဆောင်နေတဲ့သူတွေကိုကုရဲ့ဒီမနဲ့ရှင်းနိုင်အောင်မှရုံးကန်စီမတွေကအလုပ်စိုးဖို့အတင်းလာလက်မှတ်ထိုးခိုင်းကြတယ်။အဲ့ဒီမှာဗီဒီယိုမှတ်တမ်းတွေရိုက်ကြ၊ဓာတ်ပုံတွေရိုက်ကြနဲ့ပြက်ပြက်ပေးဖို့ပြောတဲ့သူကပြောနေအဆောင်မှာစူပွက်သွားတယ်။လက်မှတ်မထိုးသူတွေကိုရေပီးဖြတ်မယ်။အဆောင်မှာမနေရဘူးကစပြောရတယ်ဖြစ်လာတယ်။အဲ့ဒီလိုအခြေအနေတွေတောင်ဖြစ်လာရဆိုရင်စက်ုံတွေလည်းပတ်လို့များကုဆတ်မှုတွေတကယ်လို့များလာခဲ့ရင်ဘယ်သူကတာဝန်ယူလို့ဘယ်သူကတာဝန်ခံပေးကြမလဲလို
့ဟုတ်ကဲ့လူတွေကမတက်တာလို့တော့အလုပ်သွားနေကြရတာဟုတ်ပါတယ်နော်ဒါကြောင့်မလို့ယောဂပြန်ဖြစ်ဖို့လေသူတို့တွေအားလုံးဒီသောရရှင်ပြောသလိုပဲကြောက်နေကြတာလေအမှန်မှာအားလုံးလည်းကိုကျင်းစာမိမယ်ထင်ပါတယ်သောရရှင်တယောက်ရေးလာတဲ့ Messenger ကစာလေးတခုအမှတ်ရမိပါတယ်နေ့စဉ်နဲ့အမျှလူနာတင်ရင်ကားရင်းနောက်ပြီးတော့ခေါင်းတလားတင်တဲ့ကားတွေသွားနေကြတာမြင်နေရတာတတော်ကိုစိတ်မချမ်းသာစေရပါတဲ့သောရရှင်တယောက်ဒီတိုင်းပဲခန့်ညင်းကြီးရေးလာတဲ့အမှတ်ချက်လေးကိုကျွန်မပြန်ပြောဒီစာရီကိုမြင်တော့အမှတ်ရမိပါတယ်။ဒီလိုကိုဗစ်ရောဂါဖြစ်နေတဲ့အခြေအနေမှာဒီဦးရင်ညူဆိုတဲ့သောရရှင်ကတော့ကိုဗစ် -19 ကူးစက်မြဲလက္ခဏာမပြငကိုရောဂါအခံလဲရှိသူရောဂါအခံလဲရှိပြီးတော့အသက်ကြီးသူဖြစ်ပါကစိုးရိမ်ရာကြောင်းအသိပေးပါတဲ့သောရရှင်ဒီကိုသူရဲ့ဒီစိုးရိမ်နဲ့အကြောင်းလေးနဲ့ဒီကိုဗစ်ရောဂါကဘယ်လိုလူတွေအတွက်ပိုပြီးတော့စိုးရိမ်စရာကောင်းလဲဆိုတာအားလုံးသိအောင်ဝေမျှခြင်းပါတယ်ဆိုတော့ပြောလာပါတယ်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်နော်။ဒီလိုမျိုးအသိပညာပေးမှုတွေတော့သက်ဆိုင်ရာကျန်းမာရေးဝန်ကြီးဌာနကလည်းဖော်ပြနေသလိုကျမတို့ဒီမီဒီယာတွေမှာလည်းမကြာခဏဖော်ပြပါတယ်။ဒါပေမဲ့အခုလိုတည်ထားတဲ့အချက်လက်ကိုမျှဝေလာတဲ့အတွက်ကျေးဇူးတင်ပါတယ်။ကျမတို့ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပေးဖို့မယ်ဆိုရင်family@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။ တော့ကျမတော်ရရှင်နေကိုမြမတချင်းလေးနဲ့မေတ္တာတည်းလဲဆောင်ဖြောပြပေးကြပါလေတော်ရရှင်နေအားလုံးနဲ့သိပြီးဖြစ်ပါလိမ့်မယ်နော်အဆိုတော့မိမိကတည်းကအော်တိုဘာလ16ရက်နေ့မှာပဲမိသားစုနဲ့အတူနေထိုင်တဲ့ဩစတြေးလျနိုင်ငံမှာခရစ်တော်မှာအိပ်ပျော်သွားခဲ့ပါလေသူမဆုံးပါခင်အော်တိုဘာလ၄ရက်နေ့ကတော့သူ့ရဲ့တချင်းတလေးတစ်ပုဒ်ကိုမိမိကသူ့ရဲ့ Facebook စာမျက်နှာမှာသူချစ်တဲ့ပြည့်တဲ့တဲ့တင်ပေးသွားခဲ့ပါလေတင်းရင်းနေစမိုင်းရဲ့အချိန်တိုင်းဆိုရင်မိမိကတင်သွားရဲ့ဒီတချင်းတလေးနားထောင်ကြည့်အောင်ပါနော်share လုပ်ပေးကြပါလို့သူရဲ့ Facebook မှာပြောထားပါတယ်။သူရဲ့ Facebook စာမျက်နှာမှာတွားချိနိုင်ပါတယ်။မိမိရဲ့တယောက် Rest in Peace ။ငြိမ်းချမ်းစွာအနားယူနိုင်ပါစေလို့ဆုတောင်းပေးချင်ပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းဒေါ်ရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်းဖွင့်စာတွေနဲ့အသေးစိတ်တောင်းလာတွေကိုတင်းနေရင်းနဲ့ညပိုင်းနဲ့တင်းနေတာနဲ့မနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဂျူကလည်းဖန်ယူနိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြောတိုက်ရိုက်နားဆင်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio နဲ့ Facebook ကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့ Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
ခုဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ဆော်ဒီနိုင်ငံမှာစွန်ရဲတကောင်ကိုကဘာအမြင့်ဆုံးဈေးအမေရိကန်ဒေါ်လာ 38,000 နဲ့လေးလံတင်ရောင်းချခဲ့ပါဗျ။အပန်းဖြေကစားကွင်းတွေမှာတကယ့်လပိုင်တွေအစားဆက်ရုပ်လပိုင်တွေကိုအနာဂတ်မှာအစားထိုးအသုံးပြုဖျော်ဖြေသွားနိုင်ဖို့အတွက်အမေရိကန်ကုမ္ပဏီတစ်ခုကချိုးပန်းနေပါဗျ။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါဗျ
။ဆော်ဒီအာရေဗျနိုင်ငံမှာစွန့်ရဲတကောင်ကိုအမေရိကန်ဒေါ်လာ 38,000 နဲ့လေးလံတင်ရောင်းချခဲ့ပြီးကမ္ဘာအပြည့်ဆုံးစီစံချိန်ချိုးသွားခဲ့ပါတယ်။အင်လယ်ကွေနိုင်ငံတွေအကြား45ရက်ကြာကျင်းပတဲ့ငှက်မှုဆူလေးလံတင်ပွဲမှာရောင်းချခဲ့တာဖြစ်ပြီးတော့ဒီငှက်ရဲ့ရှားပါမှုနဲ့ထူးခြားတဲ့ဝိသေသလက္ခဏာတွေကြောင့်အခုလိုဈေးအမြင့်ဆုံးရခဲ့တာလို့ဆော်ဒီစွန့်ရဲဝါသနာရှင်များအဖွဲ့ကကြေညာချက်ထုတ်ပါတယ်။ရှာဟင်းအမျိုးအစားဖြစ်ပြီးတော့အသက်အရွယ်ငယ်သေးတာကြောင့်လည်းအခုလိုဈေးရခဲ့တာပါ။ဆော်ဒီနဲ့အင်းနီချင်းနိုင်ငံတွေအတွက်အခုလိုစွန့်မွေးပြီးအမဲလိုက်တာဟာနှစ်ထောင်နဲ့ချီပြီးကြာနေတဲ့ယဉ်ကျေးမှုတစ်ခုပါ။စွန့်ရဲတွေဟာတနာ yı 186မိုင်နှုန်းကျော်နဲ့ပြန်တန်းနိုင်ပြီးတော့နိုင်ငံတကာမှာတော့မြို့တုံးမှုအန္တရာယ်ရှိနေတဲ့သတ္တဝါအဖြစ်သတ်မှတ်ထားပါတယ်။ ဆွေရီဖန်စီမွေးမြူရောင်းချတာနဲ့အမဲလိုက်လုပ်ငန်းတွေမှာအသုံးပြုတာနဲ့ပတ်သက်လို့နိုင်ငံတိုင်းမှာတော့သူစီရနေသူသတ်မှတ်ထားပါရဲ့ရှင
်။ဘေးဘန်းကြီးကစားခွင့်တွေမှာတကယ့်လပိုင်တွေအစားစက်ရုပ်လင်းပိုင်တွေကိုအနာဂတ်မှာအခြားသူအသုံးပြုဖျော်ဖြေသွားနိုင်ဖို့အတွက်အမေရိကန်ကုမ္ပဏီတစ်ခုကကြိုးပမ်းနေပါဗျ။ Free Willy, Deep Blue Sea, The Abyss စတဲ့ Hollywood ရုပ်ရှင်တွေရိုက်ကူးရမှာစက်ရုပ်လပိုင်တွေအစားသူဖန်တီးပေးခဲ့တဲ့H Innovation Company ကလုံဆောင်နေတာပါဒီကုမ္ပဏီဟာ1990ပြည့်နှစ်တွေကတည်းကစက်ရုပ်တွေကိုရုပ်ရှင်ရိုက်ကူးရမှာအသုံးပြုဖို့အတွက်ဖန်တီးပေးခဲ့ပေမဲ့လည်းအခုခေတ်မှာတော့ကွန်ပျူတာကဖန်တီးတဲ့ပုံရိပ်တွေကိုရုပ်ရှင်ရိုက်တဲ့နေရာမှာအသုံးပြုနေပြီဖြစ်တာကြောင့်သူတို့ရဲ့လုပ်ငန်းတွေကိုအပန်းဖြေကစားကွင်းတွေမှာအသုံးပြုဖို့ပြောင်းလဲလာခဲ့တာပါလပိုင်အစစ်တွေအစားအခုလိုစက်ရုပ်လပိုင်တွေအစားထိုးနိုင်ခဲ့တာကြောင့်အရင်တုန်းကကန့်ကွက်ခဲ့ကြတဲ့ဟုတ်တယ်အစ်စ်တွေလည်းရလာမယ်လို့မျှော်လင့်နေတာပါဆဲယုတ်လပိုင်တွေရဲ့အားသာချက်ကတော့တလိမ့်ဆန်အစ်စ်တွေလိုဂယုဆိုင်ဆရာဝေးမြူဆရာတားဖောက်ဆရာမလိုပဲလူသားတွေအတွက်လည်းဘေးကင်းလုံခြုံစေမှာပါခင်ဗျာ
ဒီရောက်ပါစေအတွင်းကမပေါက်ကွဲပဲကျန်နေတဲ့အကြီးဆုံးပုံပလုံးပိုလန်နိုင်ငံမှာပေါက်ကွဲသွားခဲ့ပါတယ်ရှင်ကုတ်သမားတွေကဘုံကို12တန်ဖြုတ်ဖို့ကြိုးစားနေရင်ပေါက်ကွဲသွားခဲ့တာပါအလေးချိန်6တန်နီးပါးရှိပြီးဒီဘုံရဲ့နာမည်ကတော့ Tall Boy ဖြစ်ပါတယ်။ဗြိတိန်တော်ဝင်လီတက်ကခြေချခဲ့တာဖြစ်ပြီးတော့ဒီဘုံတွေရှိရဲ့ပိုလန်နိုင်ငံအနောက်မြောက်ဘက်က Piast ဒူမြောင်နာမှာနေထိုင်သူ950လောက်ကိုဘေးလွယာကိုရှေ့ပြောင်းပေးခဲ့ရပါတယ်။ဒုတိယကမ္ဘာစစ်ပြီးကနေဂျမန်တိုက်သင်္ဘောတစ်စီးကိုတိုက်ခိုက်ဖို့အတွက်ဒီဘုံကိုချခဲ့တာပါ။ဒီဘုံပေါက်ကွဲသွားပြီးတဲ့နောက်ဘုံကို12တန်ဖြုတ်ဖို့ကြိုးစားတဲ့ရင်းငုံသမားတွေအားလုံးဘေးကင်းရေးနဲ့ပြန်လာနိုင်ခဲ့တယ်လို့ကမ်းခြေဆောင်တပ်ဖွဲ့ကတာဝန်ရှိသူတယောက်ကနိုင်ငံပိုင်သတင်းမီဒီယာတွေကိုဖြေကြားခဲ့ပါတယ်ရှင
်။မက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမြို့တော်မှာတော့အော်တိုဘာလကုန်မှာဆင်နွှဲမဲ့ Day of the Dead တေတော်သူများကိုအောက်မေ့ပွဲအခမ်းအနားထိမ့်မှန်ဖြစ်လူအယိုးကောင်းရောင်စုံအယုတ်ကြီးတွေကို Reformer Land တစ်လျှောက်ချထားခဲ့ပါတယ်။တေတော်သူများကိုအောက်မေ့ပွဲနေ့အခမ်းအနားဟာစပိန်လူမျိုးတွေအမေရိကတိုက်ကိုမရောက်လာခင်ကတည်းကရှိခဲ့တဲ့ရိုးရာထုံးစံတစ်ခုဖြစ်ပြီးတော့ဒေဆုံးသွားပြီဖြစ်တဲ့မိသားစုဝင်တွေကိုကြံရည်သူမိသားစုတွေကအောက်မေ့အမှတ်ရကြတာပါဒေသွားတဲ့သူတွေအနေနဲ့လဲဝိညာဉ်အနေနဲ့တစ်နှစ်တစ်ခါတမလွန်ကနေပြန်လာနိုင်တယ်လို့လဲယုံကြည်ကြတာပါဒါပေမဲ့ဒီနှစ်မှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်အခမ်းအနားတွေကိုတိတ်တိတ်ဆိတ်ဆိတ်ပဲလုပ်ကြမယ်လို့ညွှန်လင်းရပါတယ်အရင်တုန်းကလိုမဟုတ်ပဲလူတွေလည်းခက်ခွာခွာနေရမှာပ
ါအခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါအမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်သမ္မတလောင်းနှုတ်ရဲ့နောက်ဆုံးအကြိမ်စကားဆက်ထိုးပွဲကိုကျယ်ဇပလင်းနေကျင်းပတဲ့အခါမှာ Republican Party ကသမ္မတ Donald Trump ဟာ Democratic Party က Joe Biden ကိုပထမဆုံးအကြိမ်စကားဆက်ထိုးပွဲတုန်းကလိုကြားဖြတ်ဝင်ပြောတာတွေတိတ်လုပ်ဖို့မရှိဘူးလို့ထရမ့်မဲဆွဲပွဲအကြံပေးဂျေဆင်မီလာကပြောကြားလိုက်ပါတယ်။ပထမအကြိမ်စကားဆက်ထိုးပွဲမှာထရမ့်ရောဘိုင်ဒန်ပါတယောက်ပြောကြားချက်ကိုနောက်တယောက်ကထပ်တည်းလေးကြားဖြတ်ပြောဆိုခဲ့ကြတာဖြစ်ပြီးခန်းနာမှုလုပ်တဲ့ Chris Wallace ကတော့မိနစ်90ကြာစကားဆက်ထိုးပွဲမှာသမ္မတထရမ့်ဟာကြားဖြတ်ပြောဆိုမှုပေါင်း145ကြိမ်လုပ်ခဲ့တယ်လို့ပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်တွင်ပြင်သစ်ကျောင်းဆရာတူရရဆက်ဆက်အသက်ဖြတ်ခံခဲ့ရတဲ့နောက်ပိုင်းအစ္စလာမ်အစွန်းရောက်တဲ့အရေးကိုပြင်းပြင်းထန်ထန်ကင်တွယ်ဖို့ပြင်သစ်အစိုးရကဆွေးနွေးနေချိန်မှာပဲပြင်သစ်နိုင်ငံတလွှားမှာလွတ်လပ်စွာပြောဆိုမှုနဲ့ခွဲခြားဆက်ဆံမှုတွေကိုဆန့်ကျင်တဲ့လူမှုဆန္ဒပြပွဲတွေပြုလုပ်နေကြပါတယ်။ထိုင်းမြန်မာနယ်စပ်မဲဆောက်မှာနေထိုင်တဲ့မြန်မာလူမျိုးနှစ်ဦးစီမှာကိုဗစ်ရောဂါပိုးဆန်းသက်တွေ့ရှိခဲ့ရပြီးဒါဟာတလကျော်အတွင်းပထမဆုံးပြည်ရင်းကူးစက်မှုဖြစ်တယ်လို့ထိုင်းချမ်းမြေဝန်ကြီးဌာနကပြောပါတယ်။သူတို့နဲ့ထိတွေ့ခဲ့သူမြန်မာ၁၀ဦးကိုလည်းကွာရန်တင်းစင်တာကိုပို့ထားပါတယ်။အရှိတောင်အာရှဒေတာရင်တရုတ်ရဲ့ရဲတင်းမှုကြီးထွားလာနေချိန်မှာပဲဂျပန်ဝန်ကြီးချုပ်တဲ့ယိုရှီဟိဒေဆူရာကနိုင်ငံခေါင်းဆောင်တဦးအနေနဲ့သူ့ရဲ့ပထမဆုံးပြည်ပခီးစဉ်မှာတနင်္လာနေ့ကဗီယက်နမ်နိုင်ငံကိုတွားရောက်ခဲ့ပါတယ်။တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်မျိုးသက်ပါ။
This program has come to you from the Voice of America, Washington.